Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ29ရက်ချက်တာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ line 2 meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြန်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါ။နိုင်ဂျာနိုင်ငံကဆေးရနာသိမ်းမှုကိုအမေရိကန်ကရှုံချလိုက်ပြီးတော့သမ္မတကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစစ်ပြေငြင်းခဲ့တာအနှစ်80ပြည့်တခါနာတွေကိုနှစ်နိုင်ငံလုံးမှပုံစံတစ်မျိုးစီကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့အလောက်ကရရှိနှုန်းအလောက်အရေးအသွေးနဲ့ကုန်ထုတ်စွမ်းအားတွေဆက်လက်ထိခိုက်ကြဆင်းနေတယ်လို့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆူမြန်မွေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကရားကရင်နယ်စပ်တန်တောင်ကြီးတဝိုက်တိုက်ပွဲတွေကြောင့်ဒေသခံထောင်ကြီးထွက်ပြေးရမှာကူညီနေသူက
စုစုပေါင်းက1240ကျော်တော့ရှိမယ်။မြင်းဆရာမြို့တွေတချို့ပြေးကြတယ်တချို့ကျတော့မြင်းဆရာတောတွေလည်းကူကြတာရှိတယ်လို့ဟုတ်
။နောက်စကိုင်းဘက်အေရီမြစ်ထဲစစ်ကောင်စီတင်းပေါ်တွေအနီးနားရွာတချို့ကိုပြစ်ခတ်လို့တန်းရသူတချို့လည်းရှိခဲ့ပါတယ်။စကိုင်းဘက်စီးတင်းမာနေတာမို့ခန့်ပတ်မြို့ကန်တွေလည်းနေရမပြောင်းနိုင်ကြသေးပါဘူး။အခုလိုသတင်းလော်ရီပြီးမှာတော့ချက်တာရင်းညပတ်စင်ကန္တာတွေဖြစ်တဲ့ဥောက်ခေရဲ့မြန်မာပြည်သုံးသက်ချက်နောက်ဂျမ်းမာရင်းနဲ့တိုင်းသတင်းလော်ရီကိုစက်တိုက်နှဆိုင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆူမြတ်မနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင
်ဗျ။အာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာစစ်သားတစ်ဖွဲ့ကသမ္မတမိုဟာမက်ဘာဇဝမ်ကိုဖျောက်ချပြီးတော့အာဏာသိမ်းလိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂနဲ့အမေရိကန်တို့ကသမ္မတကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။အမေရိကန်အနေနဲ့ဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြှောက်ခံထားရတဲ့သမ္မတကိုအပြည့်အဝထောက်ခံတယ်လို့နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့ပါတယ်
။ We condemn any effort to seize power by force. We're actively engaged with the Niger government, but also with partners.
သမ္မတကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုတဲ့အကြောင်းနဲ့အတင်းအကျပ်ဒီအာနာသိန်းနဲ့လောက်ရမှန်သမျှကိုရှုံချကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်။နိုင်ဂျာအစိုးရနဲ့မပြတ်အဆက်အသွယ်လုပ်နေတဲ့အပြင်ဒေတာရင်းကရောကမ္ဘာတဝန်းကပါအမေရိကန်မိတ်ဖက်နိုင်ငံတွေနဲ့ဆွေးနွေးမှုတွေရှိနေပြီးတော့အခြေအနေငြင်းငြင်းချမ်းချမ်းနဲ့မပြေလည်မချင်းဆက်လက်ထိတွေ့ဆွေးနွေးမှုတွေလုပ်နေမှာလို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကနယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာရောက်ရှိနေစဉ်မှာပြောကြားခဲ့တာပါ။ကုလသမဂ္ဂကလည်းနိုင်ဂျာနိုင်ငံကဒီမိုကရေစီနီးလမ်းကျအာဏာရထားတဲ့အစိုးရနဲ့ပြည်သူတွေနဲ့တသားတဲ့ရပ်တည်နေကြောင်းကြေညာချက်ထုတ်ပြန်ပါတယ်။သမ္မတဘာဒဝန်ကိုဘာဇဝန်ကိုပြန်လွှတ်ပေးဖို့အတွက်ကိုလည်းတိုက်တွန်းထားပါတယ်။သမ္မတဘာဇဝန်ကိုဖျောက်ချလိုက်ပြီလို့စစ်သားတစ်ဖွဲ့ကပုတ်ထုနေတော့ကရုပ်မြင့်တန်ကြားပေါ်ကလည်းကြေညာခဲ့ကြတာပါ။အစောပိုင်းတုန်းကတော့သမ္မတအဆောက်အတတွေကသမ္မတအိမ်တော်ကိုဝိုင်းထားခဲ့ပါတယ်။အနောက်အာဖရိကစီးပွားရေးအတိုင်းအဝိုင်းဖြစ်တဲ့ ECOWAS ကလည်းအာဏာသိမ်းမှုကိုအပြစ်တင်ခဲ့ပြီးတော့အာဏာသိမ်းဖို့ကြိုးစားသူအလုံးတာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။သမ္မတကိုလည်းခြွင်းချက်မရှိပြန်လွှတ်ပေးဖို့အတွက်တောင်းဆိုထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကကုလကတားမြစ်ထားတဲ့မဆိုင်ထုံးကိုရုရှားကာကွယ်ရေးဝန်ကြီးကိုပြလိုက်ပါတယ်။ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုကတိပြုထားချိန်မှာပဲမြောက်ကိုရီးယားရဲ့ကာကွယ်ပြပွဲကိုခေါင်းဆောင်ကင်ဂျုံအင်းနဲ့အတူရုရှားကာကွယ်ဝင်ကြီးဆာဂေးရှိုင်ဂူလာတက်ရောက်ခဲ့ခြင်းအခုလိုပြလိုက်တာကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းကဖော်ပြခဲ့တာပါရုရှားနဲ့တရုတ်တို့ရဲ့ထောက်ခံမှုနဲ့ချမှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီစုံဖြတ်ချက်အရတားမြစ်ထားတဲ့ဒီမစ်ဆိုင်းပယ်ထိန်တုံးကြီးတွေကိုဒီပွဲမှာပြသခဲ့တာပါရုရှားကာကွယ်ဝင်ကြီးရှိုင်ဂူနဲ့ပေါ်လစ်ဖြူလိုဖွဲ့ဝင်တူပါတဲ့တရုတ်ကိုယ်စားလှယ်အဖွဲ့တို့ကိုရီးယားစစ်ပင်ကြီးစာချုပ်ချုပ်ခဲ့တာ290ပြည့်နှစ်ပတ်လည်ပွဲအတွက်မြောက်ကိုရီးယားကိုရောက်နေကြတာဖြစ်ပါတယ်။ဒါဟာဆိုဗီယက်ယူနန်ပြိုလဲပြီးကတည်းကမြောက်ကိုရီးယားကိုပထမဆုံးရုရှားကာကွယ်ဝင်ကြီးတူလာလေတာလည်းဖြစ်ပါတယ်ခင်ဗျာ
။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာစစ်ပြေငြင်းခဲ့တာအနှစ်80ပြည့်တဲ့အထိအမှတ်ကိုတောင်ကိုရီးယားနိုင်ငံမှာဒီကနေ့အခမ်းအနားကျင်းပပါတယ်။ကိုရီးယားစစ်ပွဲမှာကူညီတိုက်ပွဲဝင်ခဲ့ကြတဲ့အမေရိကန်၊ဗြိတိန်၊ဩစတြေးလျ၊နယူးဇီလန်စတဲ့မဟာမိတ်နိုင်ငံတွေကစစ်မှုဒဏ်ဟောင်းကြီးတွေကိုအဓိကဖိတ်ကြားပြီးတော့အထိအမှတ်အခမ်းအနားကိုကျင်းပခဲ့တာဖြစ်ပါတယ်။စစ်ပွဲအတွင်းမှာတည်ဆုံခဲ့ကြသူတွေကိုအောက်မေ့ပြီးတော့မိတ်ဆွေနိုင်ငံတွေကူညီစစ်တိုက်ပေးခဲ့ကြလို့တောင်ကိုရီးယားနိုင်ငံဟာအခုလက်ရှိအာရှမှာတာယာဝါပြောတဲ့နိုင်ငံတစ်ခုအဖြစ်နဲ့ရပ်တည်နေတယ်ဆိုတာကိုအဓိကမေးမောင်းထိုးပြသခဲ့ပါတယ်။ကုလသမဂ္ဂတပ်ဖွဲ့တွေရဲ့တရိတ်ထန်ခိုင်မာမှုပေးဆက်အနေနာခံမှုတွေကြောင့်တောင်ကို ီးယားနိုင်ငံဟာလွတ်လပ်မှုကိုကာကွယ်နိုင်ခဲ့တယ်လို့တောင်ကိုရီးယားသမ္မတယွန်ဆိုယိုကပြောကြားပြီးတော့ကုလသမဂ္ဂတပ်ဖွဲ့ကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။အစောပိုင်းလုံးကတော့တောင်ကိုရီးယားသမ္မတဟာနိုင်ငံသားအဲ့တဲ့တော်တချို့နဲ့အတူစစ်ပွဲအတွင်းမှာကြာဆုံးသွားခဲ့သူတွေအတွက်ကုလသမဂ္ဂကအထိတ်အမှတ်လုပ်ထားတဲ့စစ်သင်းကြီးကိုသွားရောက်လွှမ်းသူပန်းခွေချခဲ့ပါတယ်။လက်ဆန်ဘတ်ဝန်ကြီးချုပ်နယူးဇီလန်နိုင်ငံရဲ့ဘရင်ကန်ချုပ်တို့လည်းတောင်ကိုရီးယားသမ္မတဂေါ်ဒေါ်ရိုနဲ့အတူကြာဆုံးစစ်သည်တွေကိုအလွေးပြုခဲ့ကြပါတယ်။ကိုရီးယားစစ်ပွဲရဖို့အတွက်တောင်တန်းမြောက်နိုင်ငံသားမှစစ်ပြင်းကြီးစာချုပ်ချုပ်ဆိုခဲ့ကြပေမဲ့အခုအချိန်ထိငြိမ်းချမ်းရေးစာချုပ်မချုပ်ဆိုနိုင်သေးတာကြောင့်တစ်ဖက်စစ်ပွဲတွေကတော့အခုအချိန်ထိအဆုံးမသတ်သေးပဲရှိနေပါသေးတယ်ရှင်
။ရုရှားကိုယူကရိန်းပြန်ထိုးစစ်ဆင်တာကြီးမားတဲ့တိုးတက်မှုမရသေးပေမဲ့တခြားနည်းတွေကြံသေးတယ်လို့အမေရိကန်ကပြောလိုက်ပါတယ်။ယူကရိန်းကရုရှားကိုတံပြန်ထိုးစစ်ဆင်တဲ့နေရာမှာကြီးကြီးမားမားထိုးဖောက်ကျော်လွှားနိုင်မှုတွေမရှိသေးပေမဲ့လည်းယူကရိန်းအနေနဲ့တခြားရွေးချယ်စရာနည်းလမ်းတွေရှိသေးတယ်အချိန်ကျန်သေးတယ်လို့အမေရိကန်ကာကွယ်ဝန်ကြီးကဒီနေ့ပြောလိုက်တာပါယူကရိန်းမှာရွေးချယ်စရာတွေအများကြီးရှိနေပြီးတခြားစဉ်စားချင်းငိမ့်လုံနေကလူနဲ့လက်နက်အင်အားတွေကိုလည်းတခြားထိန်းသိမ်းသိမ်းသိမ်းအသုံးပြုနေတယ်ပါလို့အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကပါပူဝါနယူးဂီနီနိုင်ငံမှာပြောလိုက်တာပါဒါအပြင်ယူကရိန်းအနေနဲ့ဒီတံပြန်ထိုးစစ်တွေဆက်လုပ်သွားမယ်ဆိုတော့ခံမှန်းလို့ရပါတယ်လို့လည်းပပူရာဝန်ကြီးချုပ်ဂျိမ်းစ်မာရာဘဲနဲ့ပူတွဲသတင်းစာရှင်လင်းဘက်မှဝန်ကြီးအက်စတင်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190kilohertz 1505ကနေပြန်ထုတ်လွှင့်ပေးနေပါရရှင
်ဇူလိုင်လ29ရက်ကြာသပတေးနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါရဲ့ကရက်2021ဆက်အနာသိမ့်မှုနဲ့လူမှုစီးပွားအခြေအနေမတိမငြိမ်ဖြစ်နေတာကြောင့်အလုတ်ဈေးကွက်ဟာဆက်လက်ထိခိုက်နေတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်အလုတ်ကံရရှိနှုန်းအလုတ်အခြေအသွေးနဲ့ကုန်ထုတ်စွမ်းအားဆက်လက်ကျဆင်းနေတာမှာအထူးကိစ္စဆုံးကအမျိုးသမီးအလုတ်သမားတွေဖြစ်တယ်လို့ ILO ကဒီကနေ့ဇူလိုင်29ရက်နေ့စနေနဲ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်အဲ့ဒီကဏ္ဍတွေအားလုံးမှာစိန်ခေါ်မှုတွေရှိနေတယ်လို့ပြောပါတယ်လူဦးရေနဲ့အလုတ်ကံရရှိတဲ့အချိုးက2022ခုနှစ်တုန်းက 8.1 ရာခိုင်နှုန်းရှိခဲ့ရာကနေ2022ခုနှစ်မှာတော့ 54.5 ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။အလုတ်ကံရရှိနှုန်းတချို့ကဏ္ဍတွေမှာပြန်တက်လာပေမဲ့လူဦးရေနဲ့အလုတ်အချိုးအစားမမျှသေးဘူးလို့ထောက်ပြထားပါတယ်။အလုတ်ကံထိခိုက်တဲ့အပိုင်းမှာအမျိုးသမီးတွေကအမျိုးသားတွေထက်ကိုနှစ်ဆပိုများပါတယ်။ကျုံရကြပန်းအလုတ်လိုချင်ရသူတွေပိုများလာတာနဲ့အတူအလုတ်ကံအရေးအသွေးတွေလည်းကျဆင်းနေပါတယ်။ကုန်ထုတ်စွမ်းအားလည်းကျဆင်းနေတာမှ2022ခုနှစ်အတွင်းမှာ800ခိုင်နှုန်းကျခဲ့ရာက2022ခုနှစ်မှာတော့နောက်ထပ်200ခိုင်နှုန်းထပ်ကျပြီးတော့10ခိုင်နှုန်းအထိကိုကျဆင်းခဲ့တယ်လို့ ILO ကပြောပါတယ်အလုတ်သမားအများအပြားရှေ့ပါဖြစ်မလဲဆိုတာမေးရမှုတွေနဲ့ရင်ဆိုင်နေကြရတာနဲ့အတူမြန်မာနိုင်ငံရဲ့အလုတ်ကံအခြေအနေတွေဟာဆက်လက်ထိခိုက်နေပြီးတော့စိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံဆိုင်ရာ ILO ရဲ့ဆက်ဆံရေးအရာရှိဒေါ်လင်းလီကထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံရှိအလားအလာနဲ့မြန်မာပြည်သူတွေအတွက်လူမှုရေးတရားမျှတမှုကောင်းမွန်တဲ့အလုပ်ကိုင်းတွေရရှိနိုင်ကြဖို့အတွက်ဒီမိုကရေစီစနစ်ပြန်လည်ပေါ်ပေါက်ဖို့အရေးကြီးတယ်လို့လည်းသူကထောက်ပြပြောကြားထားပါတယ်ရှင်
။အခုလိုမြန်မာနိုင်ငံမှာအချက်တဲတွေကြုံနေရချိန်မှာစစ်ကောင်စီထုတ်ဝေမဲ့ငွေစက်ကူအစ်ကို NUG မြို့သားညီညွတ်ရေးအစိုးရကကန့်ကွက်လိုက်ပါတယ်။စစ်ကောင်စီကမကြခင်ထုတ်ဖို့ရှိနေတဲ့ကျပ် 2,000 တန်ငွေစက်ကူကိုတရားဝင်ငွေစက်ကူအဖြစ်လက်မခံနိုင်ကြောင်းဂျာကာလာမြို့သားညီညွတ်ရေးအစိုးရကဒီနေ့ထုတ်ပြန်လိုက်တာပါ။တရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လက်အောက်ခံအဖွဲ့အစည်းဖြစ်တဲ့ဘူဘန်ကထုတ်ဝေမဲ့ဒီငွေစက်ကူတွေဟာတရားဝင်မှုအရှင်းမရှိဘူးလို့ NUG ဂျာကာလာဘူဘန်ကထုတ်ပြန်လိုက်ပါတယ်။ဗတ်ပေါင်းဆောင်ကအချက်တဲတွေစိုက်နေတဲ့တရားမဝင်အာဏာသိမ်းစစ်ကောင်စီဟာသူတို့အာဏာသက်ဆိုးရှေ့ဖို့နဲ့ပြည်သူလူထုပေါ်ရရဆက်ဆက်အကြမ်းဖက်တိုက်ခိုက်တာတွေဆက်လုပ်နိုင်အောင်လိုအပ်နေတဲ့ရမုံငွေတွေရဖို့အခုလိုငွေစက်ကူတွေထုတ်ပြန်လိုက်တာလို့ NUG ကပြောပါတယ်ခင်ဗျာ။
ဖိလစ်ပိုင်ထိုင်ဝမ်နဲ့တရုတ်နိုင်ငံတွေဘက်ကိုတိုက်ခတ်နေတဲ့အင်အားပြင်းတောင်ဆူရီမုန်တိုင်းကြောင့်ဖိလစ်ပိုင်မှာလူတွေသေဆုံးပြီးတော့ထောင်ပေါင်းများစွာအိုးအိမ်မဲ့ဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့နားမှာလေပြင်းကြောင့်ဂရိုတင်မော့တစီဒီကနေ့တိတ်မောက်ခဲ့တာမှ19ရောက်ထံမှနေသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂရိုတင်မော့ပေါ်မှာဘယ်နှယောက်ပါသွားသလဲဆိုတာချက်ချင်းမသိရပါပဲလေ။40ကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ ဘန်နင်ဂိုနန်မြို့သဘာဝဘေးတုံးပြန်ရေးအေဂျင်စီအကြီးအကဲကပြောပါတယ်။ကူညီကယ်ဆယ်ရေးတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။ပုံထုနေတုန်းကတော့အင်အားပြည့်မုန်တိုင်းကြောင့်6ရောက်ထက်မနည်းသေဆုံးခဲ့ပြီးအိမ်ခေါင်မိုးတွေလန်ထွက်ခဲ့သလိုမိုးသီးထန်စွာရွာသွန်းမှုကြောင့်မြေနေပိုင်းဒေသတွေမှာရေကြီးမြေပြုံမှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်ကနေထိုင်ဝမ်ကျွန်းဘက်ဒီကနေ့ဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းဟာတောက်ချာနေကြရင်တော့တရုတ်နိုင်ငံအရှေ့တောင်ပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဒေါက်ဆူရီမုန်တိုင်းကြောင့်ထိုင်ဝမ်ကျွန်းအရှေ့ပိုင်းနဲ့တောင်ပိုင်းမှာလေကြီးမိုးကြီးကြားရောက်နေပြီးတော့အကြီးဆုံးမြို့ကြီးတစ်ခုကကျောင်းတွေရုံးတွေကိုပိတ်ထားရပါတယ်။တရုတ်နိုင်ငံမှာလည်းအင်အားပြည့်မုန်တိုင်းဝင်ရောက်လာမှာကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ကယိုရန်မြို့တချို့ကကျောင်းတွေစီးပွားရေးလုပ်ငန်းတွေကိုဒီနေ့တည်းကပိတ်ထားပါတယ်ရှင်
။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာလက်ရှိချန်ပီယံအမေရိကန်နဲ့နယ်သာလင်တို့တရေချပြီးဗီယက်နမ်ကတော့အုပ်စုဆင့်ကထွက်လာရပါပြီ။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့ဒီနှစ်ကမ္ဘာဖလားဘောလုံးပွဲအုပ်စုအီးကပွဲစဉ်တွေကိုဒီမနက်ကစားရတာမှာအမေရိကန်နဲ့နယ်သာလင်ပွဲမှာအမေရိကန်အသင်းဟာနောက်ကနေလိုက်ကစားပြီးတကိုးစီသေးကျသွားခဲ့တာပါနယ်သာလင်အသင်းကဂျေရော့ဒ်က18မိနစ်မှာဂိုးရင်သွင်းခဲ့ပြီးဒါကိုအမေရိကန်အသင်းကောင်းဆောင်လင်းဆေးဟွန်က62မိနစ်မှာခေါင်းပြန်တိုက်ပြီးဖြစ်ပြန်ချေလို့တရေဝဲကျသွားခဲ့ပါတယ်ဒီအုပ်စုကပေါ်တူဂီနဲ့ဗီယက်နမ်ပွဲမှာတော့ပေါ်တူဂီအသင်းကိုရှုံးပြီးဗီယက်နမ်ထွက်သွားခဲ့ရပါပြီခင်ဗျာဖီလ်အမေရိကန်တိုင်းရဲ့ဇလိုင်း29ရက်ကျတာရင်းညသတင်းတွေကိုမဆုမြတ်မှုနဲ့ပြပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပူပူချက်တွေကိုဇက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့တန်တောင်ကြီးတဝိုက်တိုက်ပွဲတွေကြောင့်ဒေသခံထောင်ချီထွက်ပြေးနေရတာပါကရကင်ရင်နဲ့ဇက်ကတန်တောင်ကြီးမြို့နယ်ယာရူချေးရွာဘက်မှာပြီးခဲ့တဲ့ဇလိုင်း17ရက်ကစလို့နေ့စဉ်လိုလိုနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေနဲ့လက်နေကြီးနဲ့ပြစ်ခတ်တာတွေရှိနေတာကြောင့်ဒေသခံထောင်ချီထွက်ပြေးနေရပါတယ်အင်ကာနီကတောက်ရီခက်ကြီးရွာမှာပြစ်ခတ်တိုက်ခိုက်မှုကြောင့်စစ်ရှောင်းတွေအပါအဝင်ဒေသခံရာသူရာသားပေါင်း1,200ကျော်ထပ်မံပြေးနေရပါတယ်ဒီအကြောင်းမဆုမွန်ပြောပြပေးပါအောင်ခင
်ဗျတရားခရင်နယ်ဆက်ကတန်တောင်ကြီးမြို့နယ်ရာဒူကြီးရွာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နီးစပ်ရာတောက်ရီခက်ကြီးရွာကိုထွက်ပြေးခဲ့ကြရတဲ့ရာဒူရွာသားတွေဟာတောက်ရီခက်ကြီးရွာမှာအင်ကာနီတို့ကဖြစ်ပွားတဲ့ပြစ်ခတ်မှုတွေကြောင့်တောက်ရီခက်ကြီးရွာကနေပါထပ်ဆင့်ထွက်ပြေးခဲ့ကြရပြန်ပါတယ်ရွာတို့ကတိန်းဆောင်လာသူတွေနဲ့တောက်ရီခက်ရွာကထွက်ပြေးလာသူတွေစုစုပေါင်း1,200ကျော်လောက်ရုတ်တရက်ထပ်ပြီးတော့ပြေးလွှားခဲ့ကြရတာလို့စစ်ရှောင်တွေကိုကူညီပေးနေသူတဦးက VOA မြန်မာပိုင်းကိုပြောပါတယ်စစ်ပြေးဒုက္ခသည်တွေဟာနီးစပ်ရာမြို့နယ်နဲ့တောတောင်တွေထဲမှာခိုလုံနေကြရတယ်လို့သူကပြောပြပါတယ
်စစ်ဆောင်ကနှစ်ဆင့်ပြေးနေရတယ်အခုတိုက်ခတ်ကရွာသားတွေလည်းပြေးသွားပြီကျေးရွာတွေပြေးသွားပြီပြီးတော့ဟိုရာတူကလာရှောက်လဲစစ်ဆောင်ကလည်းဘေးလွတ်လည်းရအောင်ကျွန်တော်တို့လူမှုကယ်ဆယ်ရေးအဖွဲ့တွေရောဒီကျေးရွာကော်မတီတွေကလည်းကျွန်တော်တတ်လာတော့ကျွန်တော်ဘေးလွတ်ရအောင်ကျွန်တော်ဆွေပြောင်းပေးလိုက်တာတိုက်ခတ်လူဦးရေကဆိုရင်ကျွန်တော်တစ်ထောင်လောက်ရှိနိုင်တယ်ဒီတိုက်ခတ်ကျေးရွာတွေပေါ့စုစုပေါင်းက1,240ကျော်လောက်ရှိမယ်နီးစပ်ရာမြို့တွေတချို့ပြေးကြတယ်တချို့ကျတော့နီးစပ်ရာတောတွေလည်းခိုကြတာတွေရှိတယ်လေ
ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတောက်ရီခက်ကြီးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဒေသခံပြည်သူကာကွယ်ရေးတပ်ပေါင်းစုဘက်ကဒရုန်းနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်မှာအပြန်အလှန်ပစ်ခတ်မှုတချို့ဖြစ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။အချိန်ကဒီမနေ့ကမငယ်ဘူးဒရုန်းနဲ့လာပစ်တည်တယ်ဒီတောက်ခက်စခန်းကို processing ဒရုန်းကဘုံးနှလုံးကိုလာချသွားတယ
်။ပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကရာဒိုကြီးရွာမှာတိုက်ပွဲပြင်းထန်ခဲ့ကြရာကနေအခုချိန်ထိနေစဉ်လိုလိုနှစ်ဖက်တိုက်ပွဲတွေဂျိုးကြားဆက်ဖြစ်နေကြောင်းနဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းအသုံးပြုပြီးတော့ဘုံးကျဲတိုက်ခိုက်တာရှိတယ်လို့လည်းဒေသခံတွေကပြောပါရယ်တိုက်ပွဲပြင်းထန်တဲ့ကျေးရွာတွေဘက်ကိုစစ်ကောင်စီဘက်ကဒီရက်ပိုင်းမှာတပ်အင်အားအမြောက်များတိုးချပြီးတော့စစ်ကြောင်းဆင်လာတာရှိတယ်လို့ကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းကြားဖြတ်တိုက်ခိုက်တာမျိုးတွေရှိပါတယ်လို့စစ်ရှောင်းဒေသခံတဦးကပြောပြပါရယ်
တကွာတော့ဖြစ်နေတာပဲဆရာမကြီးဒီလမ်းကျော်လို့မနော်အဲ့လိုတော့ရှိတယ်တောင်ပူဆိုင်ကော်လမ်းလေးဟုတ်ကဲ့ပြည်ရင်လူကလည်းပြည်ရတူပဲလည်းတိုက်ခါပဲပြည်လာတိုက်ခါပဲလည်းဒီပဲပြည်လာအဲ့လိုမျိုးဖြစ်ကုန်တယ
်ဒီလိုမျိုးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်တာကြောင့်စစ်ပြေးဒုက္ခတွေကတစ်နေ့တစ်ခြားပို့ပြီးတော့များပြားလာနေပါတယ်စစ်ပြေးဒုက္ခတွေအများစုကပြင်ဆင်ချိန်မရဘဲနဲ့ရုတ်တရက်အသက်ဘေးလူပြီးထွက်ပြေးတိမ်းရှောင်ကြရတာမို့စားနပ်ရိတ်ခါတွေလည်းတဲမလာနိုင်ကြဘူးလို့အဲ့ဒီစစ်ရှောင်ဒေသခံကပြောပြပါတယ်
ပ ိုးပိုးလာတဲ့ဆံမကြီးတောင်ပြင်းပြောင်းပြင်းစင်းဆိုင်ရပြေးကြပါသင်္ကြန်တန်းကလေးအဲ့လိုဖြစ်တော့သူလည်းမထင်ဘူးလေမထင်တဲ့ခါကျတော့ဒီကနေ့မလို့စတဲ့ပြေးလာလေရှိတယ်အစ်တိတ်ဖြစ်ပြေးရမစတော့မသိဘူးဥရချာလောက်နေတဲ့ချိန်လေလောက်နေတဲ့ချိန်ဆိုပြေးဆိုလို့ထပ်ပြီးဘာမှမပါကြောင်းလို့ဒီစီကတော့လေဒီဆိုင်ရစီမျိုးစီမလည်းလိုက်နေရဆက်တော့ကြတယ်လို့ပြောရတယ်အခုညီစီတော့မရဘူးလေဆံမဘလူရမလဲတဲလူပြူးလေမရအခုကိုညီရဖွဲ့လေလက်ထာတော့ပူဆိုးပေါ့
တန်အောင်ကြီးမျိုးနဲ့တဝိုက်မှာကရင်အမျိုးသားစီယုံ KNU နဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF တို့ပါဝင်တဲ့တပ်ပေါင်းစုတွေနဲ့စစ်ကောင်စီကြမှာနှစ်ဖက်တိုက်ပွဲတွေလက်တလောဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး KNU တောင်ငူခရိုင်ကတော့တောင်ငူခရိုင်တပ်မဟာနှင့်နယ်မြေဒေါ်ဖခုမြို့နယ်ရာဒိုဒေသမှာဇူလိုင်လ17ရက်နေ့ကနေ23ရက်နေ့အထိစစ်ကောင်စီတပ်နဲ့ KNL ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားကြောင်းကိုသတင်းထုတ်ပြန်ထားပါတယ်။23ရက်ကြာတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကရာဒိုကျေးရွာ၊ဝါတော်ခိုကျေးရွာ၊တက်ကုန်းကျေးရွာကိုလေယာဉ်နဲ့အကြေးရင်90ကျော်ဗုံးကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာခရီးရန်ဘာသာရေးအဆောက်အဦနှလုံးနေအလုံး20ထပ်မင်းပျက်စီးခဲ့တယ်လို့ဇပကြီးတလုံးနဲ့လေယာမြေစိုက်ပျိုးပင်တွေပျက်စီးခဲ့တယ်လို့လည်းပြောပါရရှင်
။တန်တော်ကြီးတဝိုက်တိုက်ပွဲတွေကြောင့်ထောင်ချီစစ်ဆောင်နေရတာကိုမဆုမွန်ပြောပြခဲ့တာပါ။အခုတော့စကိုင်းဘက်အရာရီမြထဲစစ်သင်္ဘောတွေရွာတစ်ချုပ်ကိုပြက်ခတ်နေတာပါ။မနေ့ကကနေစကိုင်းဘက်အရာရီမြောင်းတစ်ချောက်ဆန်တက်လာတဲ့စစ်ကောင်စီသင်္ဘောတွေကမြကန်းဘေးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပြက်ခတ်နေလို့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်။တန်ရများစွာနဲ့စစ်သမောကိုစီတက်လာတာကြောင့်ဒေသခံတွေစိုးရင်ထိတ်လန့်နေကြပြီးရှောင်းတိန်သတိနဲ့နေကြဖို့ကိုလည်းဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားပါတယ်။အလိမ်မှာပြပြပေးပါအောင်ခင်ဗျာ။
မင်္ဂလာကောင်းဝင်စကန်ကနေဇူလိုင်လ26ရက်မနက်6နာရီဝန်းကျင်လောက်ကစတင်ထွက်လာတဲ့စစ်ကောင်စီရဲ့တင်းမော6စီဟာဒီကနေ့မှာတော့တပိတ်ချင်းမြို့နယ်မအူရွာအနီးကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။မြေကန်းတစ်လျှောက်မှာရှိနေတဲ့ကျေးရွာတချို့ကိုဒီတင်းမော၏ဘော်ကနေဆက်တနတ်တွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ2ဦးထိခိုက်ခဲ့တယ်လို့ Wildlife Informational Network ရဲ့တာဝန်ခံကိုနဂါးလေးက VOA ကိုပြောပါတယ်။
မင်္ဂလာကောင်းစေကန်းနေမှာကျွန်တော်တို့ဒီထောက်ဖို့တင်းမော့ပေါ့နော်ကျွန်တော်တို့ကြားလို့ပုံညာထောက်ဖို့တင်းမော့6စီးနဲ့စစ်တင်းမော့3စီးကျွန်တော်တို့မင်္ဂလာစေကန်း6နာရီဝန်းကျင်ကနေကျွန်တော်တို့အထက်ကိုမင်္ဂလာစေကန်းခွာပြီးထက်ကိုဆန်တက်လာတယ်အဲ့မှာမှာကျွန်တော်တို့လမ်းတစ်လျှောက်မှာမှပြစ်ချက်မှုရှိဘူးဒါပေမဲ့2နာရီဘယ်ဝန်းကျင်လောက်မှာအပူကမရယာမျိုးနယ်ပေါ့နော်ဒီမြင့်တော့မရယာမျိုးနယ်အနောက်ချမ်းမှာမြေကမ်းဘေးကပူကတောင်လာတော့ဖိုက်ရတယ်အဲ့မှာမှာပူကတောင်ရောက်ကိုအဲဒီမော်ပေါ်ဒီမှာအဲ70နှစ်ပေါ့နော်70နှစ်ကျန်းသာဖြစ်တယ်တခြားပြင်ပြင်းနဲ့မှဒီမန်းကုန်းရွာဘက်ကိုရောက်သွားတာအဲ့ငယ်နဲ့အဲ့လိုမျိုး70နှစ်ပြစ်တာမှာကျွန်တော်တို့မမလာဆိုတဲ့အသက်40ရွယ်မျိုးသမီးတဦးနဲ့တရုတ်ကြီးဆိုတဲ့အသက်4နှစ်ရွယ်ကလေးပြစ်တာထိမှန်သွားတယ်ပေါ့နော်ထိမှန်သွားမှမှသူ့ကိုတော့တက်ဆိုင်ရာချိန်ခံမှာကျွန်တော်တို့ပို့ထားခဲ့တယ
်ဝက်လက်နယ်တဲကမြေကမ်းဘေးကျေးရွာတွေဖြစ်တဲ့အင်းတောင်းနဲ့ရွာသားကျေးရွာအပါဝင်လမ်းတစ်လျှောက်ကကျေးရွာတချို့ကိုလည်းစစ်ကောင်စီရဲ့စစ်သင်္ဘောတွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်တာတွေရှိခဲ့တယ်လို့လည်းပြောပါဗျ။ထောက်ပို့သင်္ဘောအကြီး6စီးနဲ့စစ်သင်္ဘော3စီးပါတဲ့ဒီစစ်ကြောင်းမှာအင်အားအများပြပါလာနိုင်ပြီးစစ်ရေးအခြေအနေတင်းမာမှုတွေဖြစ်လာနိုင်တာကြောင့်အေယော်ရီမြေကမ်းတစ်လျှောက်ကကျေးရွာတွေအလုံးကိုလိုအပ်ရင်ရှောင်တိမ်ပြီးမထိခိုက်အောင်နေထိုင်ကြဖို့သက်ဆိုင်ရာမြို့နယ်အလိုက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတတိပေးချက်တွေထုတ်ပြန်ထားကြပါတယ်
။ထောက်ဖို့တင်းမောအကြီး6စီးထဲမှာတော့ကျွန်တော်တို့အင်အားဟောတာပေါ့နော်။အင်အားစုစုပေါင်း150ဝန်းကျင်တော့ပါတယ်။တတိယ25ရောင်းတော့ပေါ့။အရှိတင်းမောပေါ်တော့ကျွန်တော်မသိရဘူးဗျ။ဒီမမဘောလည်းမပေါ်ပါဘူးဆိုရင်ကျွန်တော်တို့သုံးပြီးဆိုရင်80 80လောက်တော့သွားမှာဗျ။ဟိုတတိယနေမှုတော့ကျွန်တော်ထုတ်ပြန်နေဖြစ်တယ်။အချို့ကတော့လည်းတိန်းလာပေါ့ဗျာနော်။ဟိုတချို့ကြတယ်တချို့ကြတော့လည်းဒါထဲမှာအကြီးကျဲမှာပြင်ကျက်နေပြီးတော့မှဟိုဥပမာကတော့ကလုတ်ချင်းတော်၎င်းဟိုဒီလက်လက်ကြီးကြရင်ဒီလိုပုံမှာမကြရနိုင်အောင်မအုံးနေအောင်ထူထူဒီနေရထူထူလေးမှာ၎င်းအဲ့လိုမျိုးနေပြီးတော့မှအဲ့လိုနေကြရင်အဲမြေကျမ်းမီးရွာရဲ့အကုန်လုံးကြီးပါမှာတတိယနေရာကျေချောင်းရတဲ့ဆက်ကူသားအဲ့ဒါအဲ့လာတဲ့ဆိုင်ရင်ဟိုတတိထားပေါ့နော်မြေကမ်းဘေးကမ်းရိုးတစ်လျှောက်လုံးဟိုဘယ်လိုပြောမလဲတတိထားနေရတယ်တိမ့်ရတယ်ဆိုတော့ပူမှန်တယ်မှာစစ်ကြောင်းကလို့ပြီးရတော့မဟုတ်ဘူးပေါ့နော်သူကကျတော့တိမ့်ရတာပေါ့ခဏတိမ့်ရတာပေါ့
ဒီကလေးညနေမှာတော့စစ်သင်္ဘောတွေဟာတပိတ်ချင်းမြို့နယ်မအူရွာအနီးမှာရှိနေကြတယ်လို့လဲကာကွယ်ရေးအဖွဲ့တွေကပြောပါတယ်ထီးကြိုက်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုမိုးတိန်ကတော့ မျိုးနယ်အတွင်းမြေကမ်းနဲ့နီးတဲ့ဈေးရွာတွေအလုံးကိုပြစ်ခတ်နိုင်ခြင်းရှိတာကြောင့်ဒေသခံတွေကိုရှောင်တိမ်နေကြဖို့တတိပေးထားတဲ့အကြောင်းပြောပါတယ်
။အော်ကျွန်တော်တို့ညစ်တောင်းပေးနေတဲ့၆ကတော့ PPD ကတော့အလုံးမသူတို့ကတော့ဖောက်မှအကွာဝေးရှိတဲ့ကျွန်တော်ပြည်သူတွေချက်ခံရတယ်ဗျ။ဘာဖြစ်လို့လဲကျွန်တော်သူတို့ကလာတာကအစီအစဉ်နဲ့ဒီဒေါ်လုံးပြစ်ခဲ့တယ်ဗျ။အော်သူတို့ဒီအထက်ဘက်ကိုတက်ဖို့ပေါ်တော့စီတောင်းခုံးမှုသူတို့ဘက်ကစီတောင်းကြတယ်ဗျ
။အခုလိုစစ်ကောင်စီတပ်တွေကအင်အားအများပြားနဲ့စံတက်လာတာကြောင့်သခိုင်းတိုင်းအတွင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပိုဖြစ်လာမှာစည်းရွာတွေကိုဝင်ရောက်ရှင်းလင်းတာတွေပိုကြုံလာရမှာကိုဒေသခံတွေကြားစိုးရိမ်နေကြပါတယ်။တချို့စည်းရွာတွေမှာဒေသခံတွေကြိုတင်စစ်ဆောင်နေကြတာရှိသလိုအချို့တွေကလည်းအခြေအနေကိုစောင့်ကြည့်ပြီးအသင့်ပြင်ထားတဲ့အကြောင်းပြောပြကြပါတယ်။စစ်တရဲနေမြေရှင်းလင်းရေးထိုးစစ်ဆင်မှုတွေတိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခတ်တာတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့သခိုင်းတိုင်းအတွင်းမှာဒေသုံသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ဘက်ကတော့ပြောဆိုလို့ရှိပါတယ်။စီရပတိပခါတွေကြောင့်မြန်မာနိုင်ငံတဝန်းပြည်ရင်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရသူဥယေဟာအခုဆိုရင်တိတိပပ6တန်းနီးပါးအထိရှိလာခဲ့တဲ့အကြောင်းဒီလာရဲထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။စကိုင်းဘက်အရာရီမြစ်ထဲစစ်သမောတွေရွာတချို့ကိုပြတ်ခတ်ထင်ရန်ရခဲ့တာကိုအလိမ်မှာပြောပြခဲ့တာပါ။အခုတော့စီရဆက်တင်ပါနေလို့ဒီစကိုင်းဘက်ခန်းပတ်မြို့ကန်တွေလည်းနေရမပြောင်းနိုင်သေးတာပါ။စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီရဲဆက်တင်မာနေပြီးစစ်ဘေးရှောင်တွေနေရာမပြောင်းနိုင်ပဲအခုအညီတွေလိုအပ်နေပါတယ်စစ်တပ်ဘက်ကလက်လက်ကြီးပြက်ခတ်တာမှနေအိမ်တွေကိုထိမှန်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗ
ျစကိုင်းတိုင်းတမူးခရိုင်ခံပတ်မြို့မှာစစ်တပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေတိုက်ပွဲဖြစ်ပြီးစစ်ရဲတင်မာနေတာ9ရက်ကြာမြင့်နေပြီဖြစ်ပါတယ်တိုက်ပွဲတွေစဖြစ်တဲ့နေ့ကစလို့ကမ်ပတ်မြို့လုံးကျွနီပါစစ်ဘေးတိမ်းရှောင်နေကြရတာပါတရင်တပတ်နီပါစစ်ရဲတင်းမာနေတာဖြစ်တဲ့အတွက်ဘေးလွရာတိမ်းရှောင်နေကြတဲ့ဒေသခံတွေဟာမြို့ကိုမပြောင်းနိုင်တဲ့အခြေအနေဖြစ်နေတာပါတိုက်ပွဲဆဖြစ်တဲ့နေ့ကလေးကတိမ်းရှောင်လာခဲ့တဲ့ကမ်ပတ်အမှတ်၁ရပ်ကွက်ကဒေသခံတဦးကနေရက်မပြောင်းနိုင်သေးတဲ့အခြေအနေကိုအခုလိုပြောပြပါဗျာလုံးတ
ော့မရဘူးဗျာဟိုဒီစစ်တပ်ဗျာတပ်စီအမှတ်မှတ်နာမှာမတိဒါကခန်းပုံရေးကျော်ဘုရားကျော်အဲ့ဒီမှာလည်းစစ်ထားတယ်
တိုက်ပွဲကြောင့်အ мян တိန်းရှောင်လာရတဲ့အတွက်တချို့စစ်ဘေးရှောင်တွေမှာစားဝတ်နေရေးမပြေမလည်ဖြစ်နေတာတွေရှိတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးကအခုလိုပြောပြပါတယ
်တချို့ဒီစစ်ဘေးရှောင်တွေဒီလိုဟဲ့ရတော့တချို့အနေအားဟောပေါ့အတိအကျရှိတဲ့နေရာဒီရှင်ဆောင်နည်းနည်းဆင်ပြေတာပေါ့နော်အတိအကျမရှိတဲ့အစီမျိုးတွေမရှိတဲ့နေရာတွေတချို့တွေကြတော့လည်းတော့ခါရောက်တယ်ပြီးရင်သူတို့ကဟိုစားဖို့တောက်ဖို့ကလည်းတော့အဆင်မပြေဘူးပေါ့တော့ဘာဆိုတော့ကိုကိုဝတ်ကိုဟာဝတ်စားနိုင်လည်းပဲဆက်ပြီးနေရဆိုတော့ဘာမှဖြစ်စီရတဲ့ကိုဟာမသိအဘူးလေနော်အဲ့လိုလေးတွေအခုစားကစားတော့ခါရောက်တဲ့လူတော့တော်တော်ရှိတယ
်ခံပတ်မျိုးနဲ့အနည်းဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ထဲမှာလည်းလူမျိုးရေးအထူးရုံးတွေရှိနေတဲ့အတွက်အများစုဟာကလေးမျိုးဘက်ကိုတိမ်းရှောင်နေကြပါတယ်။ကလေးမျိုးမှာစစ်ဘေးရှောင်စခန်း၅ခုဖွင့်လှစ်ထားပြီးခရီးရန်အသင်းတော်တွေအပြင်ဒေသခံတွေကလည်းစစ်ဘေးရှောင်တွေကိုအကူအညီပေးတာရှိပါတယ်။ကလေးမျိုးကိုထွက်ပြေးလာတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့အကူအညီပေးနေသူတဦးကအခုလိုပြောပါတယ်
။ခမန်းချေတော့နေဆုံး3000လို့မှန်းထားတယ်ကြ။ကျွန်တော်ဒီကျွန်တော်ဒီကမ်ပတ်နဲ့ပတ်ဝန်းကျင်မှာရှိစစ်ဘေးရှောင်အားလုံးစုပေါင်း1000လောက်1000ကျော်ရှိတယ်ကြ။ဟိုထဲဝင်တာပုံများတာပေါ့။ဒီလိုခရိယံပေါ့နော်အစာဦးတွေမှာပေါ့နော်ဂျာနီခါမှာစူပေါမီခါမှာချစ်တူချင်းကြီးကြကျွန်တော်တို့အနေနဲ့ကတော့ဒီနေ့ကတော့နော်ဒီအတက်နဲ့တော့အကူအညီလေးအတော်ရောက်ပြီးခါမှာကိုယ်ကိုပြေးထားတယ်က
ျခန်းပတ်မျိုးထဲမှာတော့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီရင်တင်းမာနေပြီးစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာရှိပါတယ်ဒီလဇူလိုင်26ရက်ညပိုင်းမှာအနီးကတိုက်ပွဲဖြစ်တာမရှိပေမဲ့အပြန်အလှန်ပစ်ခတ်ခဲ့တာရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနေအိမ်ပေါ်ကျောက်တာရှိတယ်လို့ချင်းကာကွယ်ရေးအဖွဲ့တိုင်ရင်မှုကအခုလိုပြောပါတယ
်။ညတော့ဒါအဓိကပြစ်ခတ်မှုတွေတော့မရှိဘူးနဲ့ဟိုဖက်ဒီဖက်အတက်ကြီးလာတော့ပဲရှိတော့အတွေ့ထားတဲ့နေရာမှာသူတို့စခန်းကနေကြည့်တာ။အဲ့ဒါကြည့်ရတယ်ကြည့်တာ
ဒီလ July 22 ရက်နေ့က ခမ်းပတ် မြို့ အမှတ် 1 ရပ်ကွက် နဲ့ ကနန် ကျေးရွာ ကြား မှာ ပြည်သူ အုပ်ချုပ် ရေး အဖွဲ့ ဝင် တဦး ကို စစ်တပ်က ဖမ်းဆီး သွား ပြီး တဲ့ နောက် ကာကွယ် ရေး တပ်ဖွဲ့ တွေ က လည်း စစ်တပ် တပ် ဆွဲ ထား တဲ့ နေရာ တွေ ကို ဝင် ရောက် တိုက် ခိုက် ခဲ့ တာ ဖြစ် ပါတယ် လက်ရှိ အချိန် မှာ စစ်တပ်က ဖမ်းဆီး ထား တဲ့ အုပ်ချုပ် ရေး အဖွဲ့ ဝင် 4 ဦး ထိ ရှိ နေ ပြီး ရိုင်း နဲ့ နှိပ်စက်တာ တွေ ရှိ တယ် လို့ ကာကွယ် ရေး အဖွဲ့ တွေ ဘက်က ပြော ပါတယ် အဲ့ဒီ နောက် ဒီလ July 23 ရက် မှာ စစ်တပ်ဘက်က လက်နက်ကြီး တွေ နဲ့ ပစ်ခတ်ပြီး အမှတ် 1 ရပ်ကွက်က နေအိမ် တအိမ် ပေါ် ကျောက်ရာ ကြောင့် အမျိုးသား 2 ဦး လက်နက်ကြီး ထိမှန်ပြီး သေဆုံးခဲ့ပါတယ် ဒီလ 25 ရက်နေ့ မှာ တော့ စစ်တပ်ဘက်က 4 ကျောင်းက နေ ပစ်ခတ်တဲ့ အထိ တိုက်ပွဲ တွေ ပြင်းထန်ခဲ့ပါတယ် တိုက်ပွဲ အတွင်း စစ်တပ်ဘက်က 73 ဦး သေဆုံးခဲ့တယ် လို့ ကာကွယ် ရေး အဖွဲ့ တွေက ပြောပြီး စစ်ကောင်စီ ဘက်က တော့ တိုက်ပွဲ အခြေအနေ နဲ့ ပတ်သက် လို့ တစုံ တရာ ထုတ်ပြန် တာ မရှိ သေး ပါဘူး ခင်ဗျာ
စကိုင်း ဘက် စီရေး တင် မာတာ ကြောင့် ကမ်ဟပ် မြို့နယ်က နေမြုပ်ကန် တွေ နေအိမ် မပြောင်း နိုင် သေးတာ ကို ကခမောင် ဆိုမင်း ပြောပြခဲ့တာ ပါ ကမ်ပတ် မြို့နယ် ပါ အခုတော့ ဒေါက်တာ ခလန်ဆွန်ဆွန် ရဲ့ အမှု နောက်ဆုံး အခြေအနေ ပါ ထောင်တန် 6 နှစ် ချမှတ် ခံ ထား တဲ့ ကချင် နေချင်း ခရစ်စတန် အဖွဲ့ချုပ် KBC ဥက္ကဋ္ဌ ဟောင်း ဒေါက်တာ ခလန်ဆွန်ဆွန် အမှု အယူခံ ရှောက်လဲချက် ပြီး ခဲ့တဲ့ ရက်ပိုင်းက ကချင် ပြည်နယ် တရား လွှတ်တော် ကို တင် လိုက် တာ မို့ လာမယ့် August လ အတွင်း မှာ အပိသက် ရှောက်လဲ ပြီး ဆုံးဖြတ် နိုင် ွယ် ရှိ တယ် လို့ သူ့ ရဲ့ ရှင်နေ က ဆို ပါတယ် မိသားစု ဝင် တွေ က တော့ သူ့ ချမှတ် ရေး ဆို ရင် နေ ပါတယ် ကိုရန်နိုင် ပြောပြ ပေး ပါအောင် ခင်ဗျာ
ကချင် နေချင်း ခရစ်စတန် အဖွဲ့ချုပ် KBC ရဲ့ အထူး ကြံပေး တိတ် ခါရော ဆရာ တော် ဒေါက်တာ ခလန်ဆွန်ဆွန် ကိုစစ်ကောင်စီကမတရားသိမ်းဆက်သွယ်မှုတွေပုံမှန်စက်ခွန်တက်အတွက်ထောင်ဒဏ်တစ်နှစ်တမတော်ကိုချီညိုပြတ်အောင်သွေးထိုးလုံဆောင်မှု9ကာကြီးအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံမှုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ပတ်လက်ခံရတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းကပဲပြီးနယ်တရားလွှတ
得他的先好好得他的哦，变成木得他的好，变成木得的说苦话不，拿烧的车嘛不要的，烧的车比嘛不要没差嘛，烧的车个孬啦孬啦老马皮没，我是没特别有先好，怎么说说你还尿脸呐宝哥，大妹妹，龙皮拉没出来，让我们表达的有先来了。
Clemson Sangon, the town of Santa Cunet, January Laga, Liza Mugu, Toya P, KIO, KIA, Ogata, Bojoji, and Bellane, Dudia Bojoji, Guamaru, Pawanet, Seaway to Kugu, Tayo Keret, Dra, Mariade Elri, Poma, Sakon, Tenet, Yasugeraba, Nanga Kaji, Togara, Lungere, Dra, Hobbyoba Kuma, Crito Night, Nanganago, T Town, Javazu, Kounsin, Hobbyore, Che, Nangano, Chino, Piace, the Glony Pawanet, Sobido, Sujet, and Hara Pibari.Now, don't need Liza Muma, NUG Yai Tamra, Duala Shila, the Anzadan at Baba Pawunya Tainay, Wunji, Doubter, Tukaune, Pinay Du Wunji, Jatra Pando, Toyago, Tuatu, Esure, Chene, Jampa Uri, Poma, Nazane, Kajine, Taman, Tiasu, Gerava. Around the Santa Kunet, Zama, Nayani, Manaka, Mandi, Bibisanya, Lizekani, Tainangu, Sekubo, Tua, Doctor Clemson Sango, Sikonsi, Tapo, Nega, Sisi, Mimian, Zia, Silo, Sobido, Pansi, Kosan, Dogera, Pibare.Dr. Clemson Song Ha Muya Ba So Yoga Kanzania to Chitajo, a Gulu Tongja Nija Ma Jamai Pumu Tigai Lamahu, Midazu Winiga, Sui Nijabare. Tabian alone at Vido Yoga Shida, Dr. Clemson Song Ha, Kobe Kusa Kabi and now Libyo Yang Yoga Kanzavi, Majakana Sudalu, Yinjata Delu, Midazu Winiga, Piovare. Let's see do a Jamai Chinigu Diabo Midazu Nina, Dugu Yajibi, Panwajinga, Salu, Kuchi, Dugu Mia de Bulu, Midazu Wind Uga, Vigu Piovare.The chain is in Korea, Puerto KBC Pagaro, Sierra Wood Miano, Pianlo, Pibu, Sikonsi, Okra, C, Satin, Tonsu, Tabime, the Zondia, Jumpian Hara, Machine, Wulu, KBC Gap, Piovare.
Who two bullets in a row are Pior Hara, better than the Nobel Obama, Jamu Jamadu. Who now the chain is going three cream beaming, Dara Piora. A general or loser of Baman Pior, and general who is a tackle you can, the Muluk Tare, the Nina Bona, General Sayi Tare.The law was in the rule of Tanning and the law. General Pitching are all Yazoo winning Tanan to be like Chitabana.
Did I change our own Santana with the Paul Paupian Name? And just so you see, I see the name. So no, do let's say Doka Yara.
Dr. Clemson saw her KBC at the Dream Mood Jone, Okata, Tawanego, you get to Pibido, Pigger, Auto Balaga, Kachin, the Chinkrea, Puerto KBC at two Jambi, Boko, Pit, Kanavari. လူနည်းစုတိုင်းသားတွေအပေါ်မှာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဒေါနယ်ထရန့်ကိုဝါရှင်တန်ဒီစီကသမ္မတအိမ်ပြီးတော့မှကိုယ်တိုင်သွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်အဲ့ဒါအတွက်လည်းအဲ့ဒီချိန်နှုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့မှုပြီးနောက်ပိုင်းအမှုပြန်လဲရုပ်သိမ်းပေးခဲ့ပါတယ်ဒေါက်တာခလမ်ဆန်ဆောင်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒေါက်တာခလမ်ဆန်ဆောင်ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
ဒေါက်တာကလန်ဆန်ဆောင်မှုရှိလားဆုံးဖြတ်နိုင်တာကိုကိုရနိုင်ပြောပြခဲ့တာပါမချခင်ပတ်စင်ခဏတွေလာဖို့ရှိပါသေးတယ်ခင
်ဗျာ VOE အစီအစဉ်တွေကို Radio Yuven တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOE American တန်ကနေဇူလိုင်လ29ရက်ချက်သားရညအစီအစဉ်တွေကိုဝါရှင်တန်ဒီစီတို့မြို့တော်ကနေလှိုင်းဒိုမီတာ3251တုကနေည10နာရီထိဆက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျက်သားရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေတိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။မန္တလေးရဲ့တပြေညိုစစ်စင်ကောင်းစင်နဲ့သုံးသက်ထားပါတယ်။ရွာတွေကိုမိရှို့ပြီးလူရဲ့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဟာငယ်ရွယ်နှုတ်ပြူပြီးနိုင်ငံရေးယုံကြည်ချက်ရှိတဲ့ပြည်သူ့ကာကွယ်တပ် PDF ကိုမရှင်နိုင်ကြောင်းမန္တလေး PDF ကိုဥပမာပေးပြီးဥအောင်ခင်ကရေးသားကကိုညံဝေအောင်နဲ့အတူတင်ပြထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မဟာမိတ်တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေချက်မှတ်ထားတဲ့မဟာဗျူဟာတနစ်စီမံချက်အကောင့်တွေပေါ်လာတာ6လကျော်သွားပါပြီ။ရန်ပုံတွင်ရရှိမှုနဲ့လက်နက်တပ်စစ်နိုင်မှုမှာမျော်မှန်းချက်ရဲ့80ရာခိုင်နှုန်းလောက်ဖြည့်ဆည်းနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မွန်ကဇွန်လ25ရက်နေ့ကမြန်မာနောင်သတင်းဌာနကိုပြောသွားပါလေ။စစ်ကောင်စီတပ်တွေကိုနေရာတိုင်းမှာတိုက်ခိုက်နိုင်တဲ့အခြေအနေရောက်နေပြီလို့ဆိုပါတယ်။ဇန်နဝါရီလကဧပြီလအထိပထမ၄လပိုင်းစစ်စင်ပုံကိုမေလ9ရက်နေ့က NUG ကထုတ်ပြန်ပါတယ်။ပြောင်းချစစ်ဟာခုခံစစ်တင်မကတော့ပဲတံပြန်ထိုးစစ်ဆင်တွဲနိုင်ပုံရပါတယ်။စစ်ကောင်စီတိုင်းစစ်ဌာနချုပ်ချင်းမြန်တပ်ဌာနချုပ်စစ်စင်ရေးကုကဲမှုဌာနချုပ်ဒေသကုကဲရေးစစ်ဌာနချုပ်ကာကွယ်ရေးပစ္စည်းစက်ရုံလေဒါစခန်းနဲ့ထောက်ပို့စခန်းတွေကိုတိုက်ခိုက်နိုင်တယ်လို့ဆိုပါတယ်ပထမ၄လပိုင်းမှာ drone တိုက်ပွဲ193ကြိမ်အရေးကြီးတဲ့စစ်ရေးပြင်မှ26ကြိမ်တိုက်ခတ်ပြီးစစ်စခန်း44ခုကိုသိမ်းပိုက်နိုင်ပါတယ်ထိတွေ့တိုက်ပွဲအများအပြားဖြစ်ပွားလို့စစ်ကောင်စီဘက်က3900ကျော်သေဆုံးပြီး1800ကျော်ဒဏ်ရာရတယ်လို့ဆိုပါတယ်
NUG နဲ့မဟာမိတ်တွေအကောင့်တွေဖော်နေတဲ့မဟာဗျူဟာတစ်နှစ်စီမံချက်မှာမန္တလေး PDF ရဲ့တပြင်းညိုစစ်စင်ရေးဟာထင်ရှားတယ်လို့ပြောနိုင်ပါတယ်။စီဦးစီးအဖွဲ့ဝင်ကိုမုံနိုင်နဲ့လူရုနေဦးမေလာရဲမှာအင်တာဗျူးလုပ်ခဲ့တာပါ။တပြင်းညိုတိုက်ပွဲမှာစစ်ကောင်စီဘက်ကဒုဗိုလ်မှူးကြီးတွေဗိုလ်မှူးတွေအပါအဝင်ယာနဲ့ချီပြီးတည်ဆုံကြောင်သိရပါတယ်။စစ်ကောင်စီအာဏာသိမ်းတာကိုတပိတ်မှောက်တဲ့လူငယ်တွေလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်လိုက်လို့မန္တလေး PDF ပေါ်ထွက်လာတာပါ။2021 February လကမန္တလေးမှာညဉ့်ညမ်းစွာဆန္ဒပြတဲ့လူငယ်တွေဟာနှစ်နှစ်အတွင်းစစ်ကောင်စီအကြမ်းဆုံးများစီတဲ့တပင်းညိုစစ်စင်ရေးကိုဆင်နွှဲနိုင်တာတွေ့ရပါတယ်။တိုင်းရင်းသားမဟာမိတ်တွေကိုအကူအညီတောင်းတော့ TNLA တောင်းအမျိုးသားလူမျိုးရေးတပ်ကပေးတဲ့သုံးလစစ်တင်နဲ့တက်ရပါတယ်။နောက်တော့ NUG အစိုးရရဲ့ညွှန်ကြားမှုနဲ့ကိုကဲမှုအောက်မှာလှုပ်ရှားတယ်လို့ဆိုပါတယ
်။2021ခုနှစ် February လမှာဆန္ဒပြတဲ့လူငယ်တွေဟာတနည်းအတွင်းမန္တလေး PDF ပျောက်တရားဖွဲ့ပြီးတော့စစ်စင်ရေးကိုစတင်ပါတယ်။လွန်ခဲ့တဲ့ AP လက်မှာလုပ်တဲ့တပြင်းညိုစစ်စင်ရေးကတော့အထူးခြားဆုံးလို့ဆိုနိုင်ပါတယ်။တပြင်းညိုဟာတံပြန်စစ်စင်ရေးဖြစ်ပြီးတိုက်ပွဲပေါင်း30ကျော်ပါဝင်တဲ့စစ်စင်ရေးဖြစ်ပါတယ်။နောင်ချုံနဲ့ပြင်ဦးလူရင်ကြားရပောင်း20ကျော်တိုက်ပွဲဖြစ်ပွားပါတယ်။တအားတက်ကလက်ကျင်ပေးုံတင်မကပဲလက်နဲ့ခဲရမှာကူညီပံ့ပိုးတဲ့အတွက်တပြင်းညိုစစ်စင်ရေးအောင်မြင်တာဖြစ်ပါတယ်။ စစ်ကောင်စီဘက်က200ကျော်သေဆုံးပြီးမန္တလေး PDF ဘက်က15ယောက်ကြာဆုံးပါတယ်အမိတ်နာခံမှုနဲ့စီကံကျင့်ဝတ်နာခံမှုအားကောင်းတဲ့ပြည်သူ့ကာကွယ်ရေးတပ်ကြီးဖြစ်နေပါပြီပါဝင်တဲ့လူငယ်တွေမှာနိုင်ငံရေးအသိပညာရှိနေတာဟာတော်လှန်ရေးတပ်ရဲ့ထူးခြားချက်ဖြစ်ပါတယ
်တွင်ဦးတော်လှန်ရေးသက်တမ်းနှစ်နှစ်ကျော်ကာလမှာပြည်သူ့ကာကွယ်ရေးတပ်တွေအရှိန်အဟုန်နဲ့ကြီးထွားလာနေတာတွေ့ရပါတယ်လမ်းအလုံးနေပြည်တော်သို့ဆိုတဲ့စစ်စင်ရေးစီမံချက်ကိုအကောင့်ထဲဖော်နေပြီလို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကဆိုပါတယ်အထူးအရေးကြီးတဲ့ကိုကဲမှုဂွင်းဆက်ကိုကဲမှုထိန်းချုပ်မှုဆက်သွယ်မှုထောင်လန်းမှုစတာဒီမှာထိရောက်ကောင်းမွန်ဖို့ကြိုးပမ်းတာလည်းအတော်ခီးရောက်နေပြီဖြစ်ပါတယ်တိုင်းသားမဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်နိုင်တာဟာလည်းຫນွေဥတော်လန်ရေးရဲ့အားသာချက်ဖြစ်ပါတယ်ပြည်သူတန်ရင်300ကျော်ဖွဲ့စည်းထားပြီးမြို့နယ်330ရှိတဲ့အနေနဲ့250ကျော်မှာမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ပကဖတွေကိုဖွဲ့စည်းထားနိုင်ပြီလို့ဆိုပါတယ် PDF စစ်ရုံးချုပ်ဟာမြောက်ပိုင်းအလယ်ပိုင်းတောင်ပိုင်းစတဲ့စစ်တိုင်းကြီး၃ခုကိုမဟာမိတ်တိုင်းရင်းသား၄ဘွဲ့နဲ့အတူကုတ်ကဲနေကြောင်းသိရပါတယ
်စစ်ကောင်စီတပ်ဟာလေကြောင်းအင်အားရောမူရင်စေဝါရောအသုံးပြုပြီးတိုက်ပွဲဝင်နေတာကိုတပင်းညုံစစ်စင်ရေးမှာတွေ့နိုင်ပါတယ်လေတပ်ကအကျဉ်း40လောက်လက်ရပစ်ခတ်ပြီးမြေပြင်မှာတော့စိတ်ကြွေတုံးတဲ့စစ်သားတွေကလူတိုင်းစစ်စင်ရေးလုပ်ပြီးရာနဲ့ချီတည်ဆုံးကြကြောင်းသိရပါတယ်စစ်ကောင်စီဘက်ကစစ်ကြောင်းမှုနဲ့တိုင်ရင်မှုပါကြာဆုံးတဲ့အတွက်အတော့ကိုအထိတ်တလန့်ဖြစ်သွားတယ်လို့ဆိုပါတယ်ရွာတွေကိုမီးရှို့ပြီးလူရဲ့ဖြစ်စည်းနေတဲ့စစ်ကောင်စီတပ်ဟာစစ်တီတော်ကျင့်ဝင်ရှိတဲ့ PDF ကိုမရှင်းနိုင်တာထင်ရှားပါတယ်မန္တလေးနဲ့အခြား PDF တွေဟာငယ်ရွယ်နှုတ်ပြို့ပြီးနိုင်ငံရေးရွေကျက်ရှိကြသူတွေဖြစ်ပါတယ်စစ်အာဏာရှင်စနစ်ကိုဖျက်သိမ်းလိုတဲ့ဆန္ဒပြင်းပြတဲ့လူငယ်တွေဟာတိုက်ပွဲမှာလင်းမြန်ပြက်လက်ပြီးတွက်လက်တာကြောင့်ရွေကျက်အကောင့်တွေပေါ်နိုင်ကြတာများပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေတပ်အင်အားမှတာနိုင်ပေမဲ့ PDF တွေဘက်ကတော့နှုတ်ပြုံမှုလင်းမြန်ပြက်လက်မှုဖျက်ထွန်းညံကောင်းမှုနိုင်ငံရေးယုံကြည်ချက်ရှိမှုစတာတွေကြောင့်စစ်အောင်နိုင်မှုအလားအလာများကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
နုပြူပြီးယုံကြည်ချက်ကြီးတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ကောင်စီတပ်မရှင်းနိုင်တာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ပတ်စင်ကျမရေးခန္ဓာကိုပြပြပေးပါမယ်တုတ်ကိုရေးအန်ဒီရဲ့ကြီးသူတွေအတွက်ကာကွယ်ရေးကိုပြောထားပါတယ်အခုမိုးတွင်မြန်မာနိုင်ငံမှာရာသီတုတ်ကွေးပိုအဖြစ်များလာနေတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေလည်းလိုက်များလာနေတာအတွက်ကြိုတင်ကာကွယ်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။အခုလိုကာကွယ်နိုင်ဖို့တုတ်ကွေးကာကွယ်ဆေးထိုးတာအပြင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးဆေးရုံဆေးခန်းသွားတဲ့ကြိုပင်ဆင်သင့်ပါလေ။ဒီကြောင့်ကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคปมุขดร.สาวเวครับเราเมียนมาနိုင်ငံမှာဒီနှစ်အခုတလောပေါ့เนาะဖြစ်နေတဲ့ဒုက္ခကအရင်နှစ်တွေထက်အဖြစ်များလာတာတွေ့ထားပြီးမဲ့ထူးထူးခြားခြားပြင်းထန်မှုကတော့မတွေ့ရသေးတာဒါပေမဲ့ပြင်းထန်နိုင်သူတွေကတော့အရင်နှစ်တိုင်းလိုပဲဘလို့လူတွေအထက်ဖြစ်နိုင်တာအထူးသဖြင့်တော့ဒီရင်ကျက်အခန့်ရှိထားတာနဲ့ငယ်ရွယ်လွတ်တဲ့ကလေးတွေနောက်အဖျား3ရက်ကနေ5ရက်အထိဆက်ရှိလာသူတွေနဲ့သက်ကြီးတွေနောက်စီကျူသွေးတို့လိုယောဂအခန့်ရှိသူတွေမှာပိုဆွံ့ရတာနဲ့ဒီလူတွေစောစောဆေးရုံဆေးခန်းပြတင်တာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးသက်ကြီးတွေမှာဘာကြောင့်အန္တရာယ်ပိုကြီးနိုင်တာနဲ့နောက်ထပ်ပိုသတိထားတဲ့သူတွေပြီးတော့ဘလို့ကြိုတင်ကာကွယ်တာနဲ့ဖြစ်လာရင်အစာပိုင်းမှာပြည့်စုံကုသပေးတင်တာတွေကိုပြောမှာမို့သက်ကြီးတွေအတွက်ကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်တော့အသက်ကြီးတဲ့လူတွေကဒီလိုပဲရေရွတ်တုတ်ပေးဖြစ်ပြီးဒါတွေကနမူနီယာဖြစ်တော့တာပေါ့နော်အဲလည်းသူတို့တော့ဟိုသက်ကြီးတွေကိုကြာတော့တဲ့အနေရှိပါအဲလည်းသူတို့ရဲ့ဟိုဒါမီနိုက်အဗန့်ဆိုဖြစ်သွားတာပေါ့နော်ဟု
တ်ကဲ့နောက်ဆုံးသေဆုံးစေတဲ့ယောဂါလိုဖြစ်သွားတာပေါ့ဆရာနော်
ဟုတ်ကဲ့ဟုတ်ကဲ့ဒေါင်းဒေါင်းသူကအဲဒီဆောင်တာလည်းကိုဘိုးဘွားကြီးကမခံနိုင်ဘူးပေါ့နော်ဒေါင်းဆက်တဲ့ယောဂါလည်းတွေ့တူဝင်နေတယ်လူရလည်းကိုရအားနေနေတဲ့ခါကျတော့ အလွယ်ကူတက်နေဆုံးဆုံးဖြစ်နေတော့ဟု
တ်ကဲ့ဆရာကိုဝေဆောင်မိခင်တွေအတွက်ကဆရာကြီ
းကိုဝေဆောင်မိခင်တွေလည်းတုတ်ပွေးရှင်တော်သူအတက်နေစီရပြကိုလည်းပြန်ထားရာသီတုတ်ပွေးကြည့်ရတယ်ဟုတ်အဲ့တော့ဒီဘက်ရာသီတုတ်ပွေးကာကိုသေးထိုးထားတဲ့လား
ဟုတ်ကဲ့ဆရာအဲ့တော့ရာသီတုတ်ပွေးကာကိုသေးထိုးထားရင်ဒီပုံမှန်တုတ်ခွေမျိုးစား A အတွက်ပေါ့နော်ကာကွယ်နိုင်တော့လဲပဲအခုဒီ RSV လို့ခေါ်တဲ့ဒီအသက်ရှင်လမ်းကြောင်း virus ပိုးအတွက်တော့ကာကွယ်နိုင်တဲ့အနေအထားမရှိတာမျိုးဘယ်လိုထပ်ပြီးတော့အကြံပြုချင်လဲဆရာကြီ
းဟုတ်ကဲ့ဒီလိုတော့ဒီတုတ်ခွေရောတာရောတုတ်ခွေကောင်ဒီမှာဇာတိတုတ်ခွေကောင်ဒီမှာတော့ဇာတိတုတ်ခွေ virus ဆိုရင် influenza A လို့ပြီးလို့ပါလာမှာအဲ့ဒီကိုလောက်ထားကြပြတော့သူကအဲ့ဒီအဲ့ဒါမျိုးဒီစေပနာကြပြဇာတိတုတ်ခွေဖြစ်ပါရင်ဖြစ်ပါတယ်နေတယ်ပြင်တာမူရနေတယ်ပေါ့နော်အဲတော့ထိုးထားတယ်နော်ပေါ့နော်ဒါပေမဲ့ဒီသက်ရှိဓာတ်နဲ့ယောဂပေါ့နာစီချောင်းစုအင်းဒီဗိုင်းရပ်စ်ရာယာဗီတုတ်ခွေးဗိုင်းရပ်စ်ရဲ့ပုံကူအင်းဒီဗိုင်းရပ်စ်ရဲ့လက်ဖြစ်နေပါရိုက်တွေဆိုအဒီနိုလို့နော်ဒီ RSV လို့အဲဒီဖြစ်တဲ့အဲ့ဒါတွေကလည်းဒီယာဗီဝင်ပေါ့နာစီချောင်းစုတားလာတဲ့ဖြစ်စီနေတယ်အဲရတဲ့တွေ့တာနဲ့အကုန်လုံးတော့မကောက်ပဲပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာကွယ်နိုင်တဲ့အနေအထားအတွက်ဆရာဘယ်လိုထပ်အကြံပြုချင်သေးလဲအသက်ရှူလမ်းကြောင်းကနေတဆင်ဝင်တာဆိုတော့လေ
ကျွန်တော်သက်ရှူလမ်းကြောင်းယောဂတွေအရောဆုံးတာဘာလို့ ਆ လဲဆိုလို့ရှိရင်ဒီကာကွယ်ရေးပုံမှန်ထိုးပေါ့နော်စူပါဒီယာအဲဒါကောက်လေးထိုးစီမံတက်ကောက်ဝဲလေးထိုးအဲဒီပြင်ပမှာဝယ်လို့ရတယ်အပေါ်ထိုးရတဲ့စီစီကလည်းလေခုလိုရထိုးပေါ်ထိုးပြရတဲ့သုတ်ခွေးကောင်းဝတိပါနော်။ဒါနဲ့ဒီရေသားတို့တိုက်ဖက်တို့ကလည်းဒီသက်စုအကြောင်းပြောတာဒီစိတ်ကလည်းကောင်းဝတာပါနော်။အဲတော့အဲ့လိုကောင်းဝတိထိုးရတာထိုးတာတဲ့နေနေတွေ့နေတဲ့နဲ့အလူသူစုစုရတဲ့အရိုးတနေ့တော့ဆောင်းမတော့ဆိုလို့မှပြင်နေတော့မှလေဆောင်းကောင်းတယ်နောက်လည်းကြတော့ဒီအင်းတော့ဆက်လေးတောက်တဲ့လူစီလည်းမတော်ဘူးအဲ့ဒါလေယောဂပုံဖြစ်စီနောက်ဆက်ပါလဲဆိုလို့ရှိရင်ဒီခြေလို့မိသေးတို့နဲ့ဆက်တာတဲ့ဘာလို့ဖုံးတွေရလဲတော့ဆက်စုတော့ကြောင်းယောဂရပုံဖြစ်တတ်ပါတယ
်ဟုတ်ကဲ့လက်ဆေးဖို့မတ်စတာဖို့အနေထားကောဆရာဘယ်လိုအကြံပြုချင်လဲကိုဗစ်တုန်းကအ
ဲ
ကျင့်သုံးရတယ်လို့
အဲ့လေကျွန်တော်လောကမလုပ်ဖြစ်ပါလားဆိုတော့အမှန်ကတော့ကိုဗစ်ကူးစက်တာဒီသက်ရှိလာကြောင်းကူးစက်တာအဲရနီကလေးတယောက်ပြန်နေခဲ့တယ်ကူးတာအဲတော့ဒီခန္ဓာကိုဗစ်ကကဝင်လို့နီးစနစ်ကိုလောက်ထားကြခဲ့ဒီယောဂတွေပဲကောက်ကူးကဝင်နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီကာကွယ်တဲ့ကြားကဖြစ်လာခဲ့ပြီဆိုတော့ဆရာအရင်တစ်ခေါက်ပြောခဲ့တဲ့ဒီပြင်းထန်နိုင်တဲ့ပန်းနိုင်ချက်အခန့်ရှိသူနောက်ငယ်ရွယ်သူနောက်အပြာ၃ရက်ကနေ၅ရက်ထိကြာလာသူနဲ့သက်ကြီးတွေနောက်စီးကျူသွေးတွေလိုယောဂအခန်းရှိသူတွေမှာစောစောစီးစီးဆေးရုံပြတင်တယ်လို့အထူးသဖြင့်ဒီအပြာကြာလာတဲ့အဆင့်မရှိသေးတဲ့သူတွေမှာရောအစာပိုင်းအတွက်ဆရာကြီးအဓိကမိဘတွေအနေနဲ့ပေါ့နော်ဘလို့ပြည့်စုံပေးပြီးတော့ဘလို့ပြင်းထန်တဲ့လက္ခဏာတွေကိုတစ်ချိန်တည်းစောင့်ကြည့်ပေးတယ်လေဆရာကြီ
း၃ရက်ဆိုဘက်တီးရီးယားမူနီယားကိုပြောတာလေဟိုပန်းနိုင်ကြာခါရှိလို့ရင်တက်တာတော့နိုင်မယ်လည်းပြင်းဖြစ်နိုင်တော့နော်လာနာစီဆောင်တို့ဖြစ်ပြီးခဏနဲ့ဖြစ်နိုင်ပါအဲ့တော့ဒီနေ့သက်ရှူလမ်းကြောင်းယောဂတွေမှာပြင်းတာလို့ဆိုတော့သက်ရှူရလာတော့အဲ့ဒါကိုတင်းကြည့်လို့ရတယ်နောက်တော့သက်ရှူတဲ့ခါကျရင်ဒီအောက်ပိုင်းရင်ဘတ်ဆိုင်ဝင်တာတွေ့နိုင်တယ်နောက်ပြီးတော့လို့ရှိရင်ခလေးကမိန်းနှုန်းတာပေါ့နော်အစာတောင်ရေနှုန်းဆုံးနေတာနောက်ပြီးတော့လို့ရှိရင်နှိုးရခက်တာမင်းတို့ရှင်တို့ကတော့နော်။ဒါပေမဲ့ကတော့သက်ရှူအောက်ဆီဂျင်ကြပါမယ်။ SO2 ကလေ94အောက်လောက်တာနော်။ဒီအင်းစပေါ့။အဲတတိလက်တာကတ်တာတို့ကြာတော့နောက်တဲ့ချိန်မှာဖြစ်လာပါ။အဲတော့သက်ရှူရင်းနဲ့ဆိုလို့ရှိရင်ဒီကကျမရုံနဲ့ပြတ်တယ်ကွာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အစာပိုင်းမှာဆရာကြီးမပြင်းထန်သေးတဲ့အဆင့်ပေါ့နော်။ပထမစဖြစ်တဲ့တရက်နှစ်ရက်မှာရောဘယ်လိုပြည့်စုံပေးတယ်လဲဆရာ
ဟုတ်ကဲ့ဆောင်းရမလို့တို့ပါဆိုင်ပါစတော့တိုက်ပါတော့နင်းတို့ရင်းသားအရင်ရင်းများတော့ပေါ့ဒါတွေပဲလောက်ပါနော်ဒါရင်းလည်းတောင်းတောင်းစုပြီး လင်းညာသူကသက်သာသွားတာပ
ါဟုတ်ကဲ့ဆရာကြီးနောက်ရောဆရာဖြည့်ဆက်ပြောချင်တာရှိသေးလားဆရာ
ဘာမှလို့ဒီလိုရှိတော့ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တုတ်ကွေးအန်ဒီရဲ့ကြီးတိုင်သူတွေအတွက်ကာကွယ်ရေးကိုကျွန်တော်ပြောခဲ့တဲ့ကြက်မကြီးအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေကြတိုင်းရင်သတင်းလောအစီအစဉ်မှာဒေသခေါ်ကင်းနီခေါ်တဲ့ကြားဘက်မှာစစ်ကောင်စီဆက်ထိုးစစ်ဆင်နေတာကရင်ဘက်မှာလည်းတိုက်ပွဲဆက်ပြင်းထန်နေတာနဲ့ရှမ်းမြောက်မှာပါ TNL တောင်းပလောင်တက်နေစီတင်မာနေတာစတာတွေကိုပြောပြထားပါတယ် FVPR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းလောဝန်တော်သားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဒိုက်ကော်မျိုးကရွာတရွာမှာစစ်တပ်ကအင်အားအလုံးကြီးနဲ့စက်တိုက်စစ်တောင်းထိုးလာလို့ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။တံပြူစဲမျိုးနယ်မှာတော့ KNLI နဲ့ဝဲကလေးစစ်လက်ကျင့်ရေးအကြောင်းကတပ်ဖွဲ့တို့အကြားပစ်ခတ်မှုထဲစစ်တပ်ဘက်ကတပ်ခွဲမှုအပါအဝင်၄ယောက်သေဆုံးခဲ့ပါတယ်။တရင်းလွာရီတဲမှာတော့ရှမ်းမြောက်မူဆယ်မျိုးနယ်တဲကစစ်တပ်နဲ့တအန်း TNLI တပ်တို့အကြားကတိုက်ပွဲနဲ့စစ်ရေးတင်းမာမှုအခြေအနေတွေအကြောင်းကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်လွယ်ကော်မြို့ရှိနွားလဝိုးရွာမှာဇွန်လ23ရက်နေ့တနင်္ဂနွေနေ့ကစာပြီးပုဒ္ဓဟူးနေ့အထိစစ်ကောင်စီကအင်အားအလုံးကြီးနဲ့ဆက်တိုက်စစ်ကြောင်းထိုးလာတာကြောင့်နွားလဝိုးရွာနဲ့အနီးနားရွာကတိရက်ခန့်တွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။စစ်ကောင်စီကရွာသားတွေကိုရွာအပြင်ထွက်ခိုင်းတာကြောင့်ပုဒ္ဓဟူးနေ့မနက်ပိုင်းပစ္စည်းတွေယူပြီးအကုန်ထွက်လာကြပြီလို့တိရက်ခန့်တယောက်ကပြောပါတယ်။စစ်ပေးချောင်တွေဟာနေဆိုင်ရဖြစ်တဲ့ဆက်မှုစုံရွှေချောင်းနောင်ရနာနတ်တော်ရက်ွက်တွေမှာတိမ်းရှောင်နေကြရပါတယ်လက်ရှိလွယ်ကော်မြို့အတွင်းစစ်တပ်ကအင်အားဖြည့်တင်းနေတာကြောင့်ဇူလိုင်လ21ရက်နေ့ကစပြီးမိုးပြဲလွယ်ကော်လမ်းမကြီးတစ်လျှောက်နဲ့နွားလဝူးကျေးရွာအုပ်စုဖက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ပအုံမျိုးတာလူမြောက်ရေးအဖွဲ့ချုပ်ပြည်ရနယ်တို့တို့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်တောင်ပိုင်းမောင်မယ်မြို့နယ်အတွင်းမှာဒေသခံလူထုမိုင်းနှင်းမှုကြောင့်တေဆုံသွားခဲ့ရပါတယ်။မောင်မယ်မြို့နယ်ကဒူးကြီးဒေတာနှံပါတက်ကျေးရွာမှာဒေသခံခုမောင်တန်းစုတို့ကတောင်းရသွားချိန်မိုင်းနှင်းမှုတေဆုံသွားခဲ့တာပါ။ဇူလိုင်လ23ရက်နေ့ကမွန်းတက်ချိန်မှာနှံပါတက်ရွာသားတွေကပောက်ကွဲတန်ကြားရတာဖြစ်ပြီးနောက်တစ်ရက်ထိတောင်းရသွားတဲ့ခုမောင်တန်းအိမ်ပြန်မရောက်လာတာကြောင့်ရွာသားတွေလိုက်ရှာရာကနေသူ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခုံမောင်တန်းဟာခြေထောက်ပေါင်နဲ့မျက်လုံးမှာမိုင်းစထိမှန်ပြီးတေဆုံးခဲ့တာလို့ဒေသခံတွေကပြောပါတယ် RCSS နဲ့ PNL တို့ဟာအခုနှစ်စာပိုင်းကလေးကမောက်မိန်မြို့နယ်ထဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းနှစ်ဖက်ကြားစစ်ရေးတင်းမာနေခဲ့တယ်လို့အဲ့ဒီဒေသမှာဒေသခံတွေမကြာခဏမိုင်းနှင်းမိသားတွေရှိနေပါတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အောင်မြေတေရွာရှိစစ်ကောင်စီလက်အောက်ခံလီစုပီတုစစ်တပ်ဖွဲ့ဝင်တွေကဆိုင်ငယ်စည်းလာတဲ့လူငယ်အမျိုးသား၃ယောက်ကိုတနက်နဲ့ပစ်ခတ်ခဲ့ရမှာတယောက်ကဒဏ်ရာပြင်းထန်တယ်လို့ဒေသခံတွေကပြောပါတယ်။လီစုပီတုစစ်တပ်ဖွဲ့ရဲ့စခန်းရှိမှာဇူလိုင်လ22ရက်နေ့ညကပစ်ခတ်ခံရတာလို့ဒေသခံတယောက်ကပြောပါတယ်။ရွှေညောင်ပင်ရွာခအသက်24နှစ်အရွယ်ကိုကျော်သူစိုးရဲ့ဘယ်ဖက်ခြေထောက်မှာပြင်းထန်တရားရရှိခဲ့တယ်လို့ဆိုပါရယ်အဲ့ဒီပီတူစစ်တပ်ဖွဲ့ရဲ့စခန်းရှိမှာလမ်းသွားလမ်းလာပြည်သူတွေကိုတားဆီးစစ်ဆေးတာငွေတောင်းတာတွေလုပ်နေတယ်လို့ပြီးခဲ့တဲ့နှစ်ဇွန်လ3ရက်ကလည်း KIA အရာရှိတယောက်ပြစ်ခတ်ခံရပြီးတည်ဆုံသွားပါရယ
်ရခိုင်ပြည်ကကြောက်ဖြူမြို့နယ်တရုတ်နိုင်ငံဂျီလင်မြို့ကိုချစ်ကြည်ရေးမြို့အဖြစ်တည်ဆောက်ဖို့ဂျီလင်မြို့တော်ဝင်မစ္စတာဟိုဘင်ဦးဆောင်တဲ့ဖွဲ့နဲ့ကြောက်ဖြူခရိုင်ဒေသခံတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးအသင်းဥက္ကဋ္ဌဦးငင်းချမ်းမောင်ဦးဆောင်တဲ့အဖွဲ့တို့ကစုလိုက်နဲ့24ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြတာပါအခုလိုချစ်ကြည်ရေးမြုပ်တီဆောက်ရတာဟာနိုင်ငံပြည်သူတွေကြားချစ်ကြည်ရင်းနှီးမှုနဲ့ကိုယ်တိုင်ရောင်းဝယ်ရေးယဉ်ကျေးမှုအကစားနဲ့ပညာရေးစားတဲ့ကဏ္ဍတွေမှာပူးတွဲဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တရုတ်မြန်မာကအဲ့ဒီစာချုပ်မှာရေးသားထားကြပါတယ်ကြောက်ဖြူမြို့ဟာတရုတ်နိုင်ငံကတီဆောက်နေတဲ့1 Belt 1 Road လ မ်းမကြီးတွေအချက်အချာကြတဲ့နေရာတွေမှာတည်ရှိတဲ့အတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကနေတစဉ်အခွန်လန်းတွေရရှိလာမှာလို့လည်းအခမ်းအနားမှာကြည်လင်မြို့တော်ဝန်ကပြောပါတယ်လက်ရှိအချိန်ကြောက်ဖြူမြို့မှာတရုတ်နိုင်ငံကရေနဲ့စစ်ကမ်းစီမံကိန်းတွေအကောင့်ထဲပေါ်နေတယ်လို့ကြောက်ဖြူကထွက်တဲ့တဘာဝတိုက်မှွေတွေကိုပိုက်လိုင်းနဲ့တရုတ်နိုင်ငံကိုတိုက်ရိုက်ပေးပို့နေပေမဲ့ဒေသခံတွေတစုံတရာအကျိုးအမြတ်မခံစားရတဲ့အပြင်တက်မွေးဝမ်းကြောင်းလုပ်ငန်းတွေပါဆုံးရှုံးခဲ့ကြရပြီးလေယာဉ်မြေတွေလည်းအသိမ်းခံထားရတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ကံပက်လက်မြို့နယ်ကိုစစ်မျက်နှာနှစ်ခုဖွင့်ပြီးအင်အား400ကျော်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုအပြင်းထန်ခုခံကာကွယ်နေရချိန်မှာဘတ်ဂျက်လိုငွေတွေကြုံတွေ့နေရတာကြောင့်ပြည်သူတွေအနေနဲ့ကူညီပံ့ပိုးကြဖို့ CDF ကံပက်လက်ကတောင်းဆိုလိုက်ပါတယ်။တလွန်အင်အားနဲ့ထိုးစစ်ဆင်နေတဲ့စစ်တပ်နဲ့တိုက်ပွဲတွေနေ့တိုင်းပြင်းပြင်းထန်ထန်ဖြစ်နေလို့လက်နက်ခဲယမ်းကြီးရိတ်ခါတို့ကိုအလျင်မီထောက်ပို့နိုင်ဖို့ကြိုးပမ်းနေရတယ်လို့ CDF ကံပက်လက်တာဝန်ရှိသူတွေကပြောပါတယ်။ CDF ကံပက်လက်ဟာຫນွေອູ້ຕໍລານຍີ້ມາອະສໍສົງແລະນະຊ້ວກາຍຕໍລານແລະຕັດພ່ແດ່ແທ້ກະຕັດພ່ຜິດໄປແມ່ແລະລັດຊິອ່ໄຈທີ່ຕູມີແລະຄ້າຊູກໍລະອະຕິກະຖາອະຕົງປູປີ້ໄຕປ່ວຍວິນຍາແລະລຸສູວ່າແດ່
မွန်မြင်းနယ်တံဖြူဆဲမြို့နယ်မှာကီမျိုးသားလူမျိုးရေးတပ်မတော် KNL တပ်ရင်း29နဲ့ဝဲကလီလေးကျင်းရေးချောင်းကစစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲထဲစစ်ကောင်စီတပ်ကတပ်ခွဲမှုပါဝင်400တေဆုံးခဲ့ပြီး KNL ဘက်က200တေဆုံးခဲ့ပါတယ်။ဝဲဝင်းကျေးရွာနီးမှာစူလိုင်လ23ရက်နေ့ညနေပိုင်းကနှစ်ဖက်ထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့တာလို့ KNU ဘူကထုတ်ပြန်ပါတယ်။အဲ့ဒီနေ့မတိုင်ခင်စူလိုင်လ22ရက်နေ့တုန်းကလည်းဝဲဝင်းရွာနီးမှာ KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေနှစ်ဖက်ထိတွေ့ပစ်ခတ်မှုတွေကြောင်းစစ်ကောင်စစ်ဘက်ကတယောက်တည်ဆုံးပြီးတယောက်တန်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ
်။အခုတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL တအန်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းသုံးပစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးကြောင့်ရွာသားတွေထိခိုက်တည်ဆုံးမှုတွေရှိခဲ့ပါတယ်။နှစ်ဖက်စစ်ရေးတင်းမာမှုကြောင့်ရွာသားတွေတိမ်းရှောင်နေကြရတယ်လို့လူမှုကူညီရေးအဖွဲ့တွေလည်းရွာတွေကိုမဝင်နိုင်ပဲဖြစ်နေပါတယ်။ဒီကြောင့်ကိုတော့နမ်ဟ ோம் ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဇူလိုင်လ25ရက်နေ့မနက်ပိုင်းစစ်ကောင်စီတပ်ဖွဲ့ဟာမူဆယ်မြို့နယ်နမ်အိုမြွာအနီးစိုက်ခေါရွာထဲကိုလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်တာကြောင့်ပြည်သူတယောက်တည်းတယောက်ဒဏ်ရာရရှိသွားတယ်လို့ဒေသခံပန်းနန်းကအခုလိုပြောပါတယ
်။လေယာဉ်နဲ့ဘုံးကျဲချတာနေအိမ်တစ်လုံးပေါ်ကျကွဲတယ်။အမျိုးသားတယောက်ကတော့ပွဲချင်းပြီးတည်သွားတယ်လေ။အမျိုးသမီးကတော့6လကျိုးသွားတယ်။လက်နက်ကတအားပြင်းတယ်လေ။ကျမတို့ရဲ့အိမ်ခေါင်မိုးပေါ်အထီးမြေကြီးတွေဆင့်ကုန်တယ်။
တေဆုံးသူအမျိုးသားဟာအသက်40ကျော်အရွယ်ဆိုင်လာဆိုသူဖြစ်ပြီးကြီးစထိမှန်ဒဏ်ရာရခဲ့သူကတော့သူ့ရဲ့အမျိုးသမီးဖြစ်ပါတယ်။ဒဏ်ရာရသူကိုဆေးရုံကိုပို့ဆောင်ထားရပြီးဆိုင်လာရဲ့အလောင်းကိုတော့စစ်ကောင်စီတပ်ကလာကောက်သွားခဲ့ပါတယ်။အလောင်းဆောင်နေတဲ့ဖခင်ဖြစ်သူကိုလည်းစစ်တပ်ကရိုက်နှက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နမ်အုံကျေးရွာအုပ်စုတဲအခြေအနေကိုလည်းရွာထဲကအမျိုးသမီးတယောက်ကအခုလိုပြောပါတယ်။စစ်သားတွေရွာသေးဝင်လာလို့အခုဆိုင်းခေါင်ကောင်းကွင်းရွာတွေမှာရွာသားတွေကအခြားရွာတွေကဆွေမျိုးတွေစီထွက်ပြေးတိမ်းရှောင်နေရတယ်။စစ်သားတွေကရွာနဲ့မင်းမဝဲတောင်ကုန်းတွေမှာတတ်ချထားတော့လုံခြုံမှုမရှိဖြစ်နေတယ်။တိုက်ပွဲထပ်ဖြစ်မှလည်းစိုးရိမ်နေရတယ် ။လေရင်နဲ့လက်နက်ကြီးပစ်ခတ်မှုမှာဆိုင်းခေါင်ရွာကဒေသခံနေအိမ်၃လုံးထိခိုက်ပျက်စီးခဲ့တဲ့အပြင်ဈေးဆိုင်တန်းတွေလည်းထိခိုက်ပျက်စီးခဲ့လို့ရွာသားတွေကပြောပါတယ်။အာနာတိန်စစ်ကောင်စီနဲ့ TNL တို့ဟာဇူလိုင်လ23ရက်နေ့ကစပြီးမူဆယ်မြို့ဆယ်လန်းအုပ်စုမှာပစ်ခတ်မှုဖြစ်ပွားခဲ့ရကနေစစ်တပ်ဘက်ကလေရင်နဲ့လာရောက်ပစ်ခတ်ခဲ့တဲ့အခြေအနေထိဖြစ်ခဲ့ရပါတယ်။လက်ရှိအချိန်ထိ TNL နဲ့စစ်ကောင်စီတပ်တို့လက်ရှိအချိန်ထိ TNL နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားစည်းရဲတင်းမာနေရတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
။ ASEAN အပါအဝင် UN အဖွဲ့တွေအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နေရတာတွေကြောင့်စစ်ဘေးရှောင်တွေစီကိုထိရောက်တဲ့အကူအညီတွေမရောက်ဘူးလို့ BNI ကထောက်ပြလိုက်ပါတယ်။ဒီကြောင့်ကိုတော့ကျွန်မအမြန်နေတင်ဆက်ပေးထားပါတယ်။နိုင်ငံတကာအလူရှင်အစိုးရများအတွက်ပုတ်စာခေါ်လူသားချင်းစာနာမှုကူညီရေးအကြက်တဲအားအပြေရှားကြည့်ခြင်းဆိုတဲ့သူတည်တနာစာရန်ကို BNI ရဲ့မြမငင်းချင်ရေးလမ်းစဉ်စောင့်ကြည့်ရေးပရိုဂရမ် MPM ကနေသူတည်တနာပြုစုလေ့လာပြီးတော့ဇူလိုင်လတတိယအပတ်မှာမိတ်ဆက်ခဲ့ပါတယ်အဲ့ဒီစာတမ်းရဲ့တွေ့ရှိချက်အရနိုင်ငံတကာကအကူအညီတွေဟာလူထုတွေစီကိုမရောက်ဘူးလို့အဲ့ဒီနေ့မှာ BNI ရဲ့မီဒီယာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌဦးစိုးမြင့်ကပြောဆိုလိုက်ပါတယ်
။အာဏာသိမ်းစစ်အုပ်စုရဲ့ခွင့်ပြုချက်တစုံတရာမရဘဲနဲ့ဘယ်အကူအညီမှပြည်သူတယောက်ထံ ထောက်ပံ့နိုင်ခြင်းမရှိတဲ့ခက်ခဲကြက်တဲတဲ့အခြေအနေတွေတွေ့နေရပါတယ်ဒါတွေကိုနိုင်ငံတကာကုလသမဂ္ဂအပါအဝင်ပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေအားလုံးနဲ့ရှာဖွေစံစားသင့်ပြီးလို့ယူဆပါတယ
် UNO ခြားကနေထုတ်ပြန်ထားတဲ့လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်မှာ2022ခုနှစ်နှစ်ကုန်အစီရင်ခံစာအရမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်သူပေါင်း 14.4 သန်းရှိခဲ့ပေမဲ့ပြည်သူ 4.361 သန်းကိုပဲကူညီနိုင်ခဲ့တယ်လို့ BNI ကထောက်ပြထားပါတယ်။အဲ့ဒီထဲမှာ9သိန်းကျော်ကတော့စစ်ဘေးသင့်ဒုက္ခသည်တွေဖြစ်ကြောင်းသူတို့တွေအတွက်အမေရိကန်ဒေါ်လာ6သန်းပဲအသုံးပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါဟာစစ်ဘေးရှောင်တယောက်အတွက်တစ်နှစ်လုံးမှာ $18 ပဲကူညီနိုင်ခဲ့တာဖြစ်တယ်လို့ BNI က Managing Director ဒေါ်တင်တင်ညိုကအခုလိုမျိုးထောက်ပြပါတယ်
။ဆိုတော့6သန်းကကျမတို့ပြန်ပြီးတော့မှတွက်ကြည့်လိုက်တဲ့ချိန်မှာဟိုစစ်ကြောက်ထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်ပြည်သူ IDP တူဦးက2022ခုနှစ်အတွင်းမှာဆိုရင်တစ်နှစ်ပတ်လုံးမှာအမေရိကန်ဒေါ်လာ $18 နဲ့ညီမျှတဲ့ထောက်ပံ့ကူညီမှုသာရရှိခဲ့တာကိုကျမတို့တွေ့ရှိရပါတယ်အဓိကရရှိတာကကြတော့ကျမတို့ပြည်တွင်းမှာရှိနေတဲ့ကျမတို့မြန်မာနိုင်ငံသားတွေပြီးတော့နိုင်ငံတကာမှာရောက်နေတဲ့ကျမတို့နိုင်ငံသားတွေရဲ့ကူညီထောက်ပံ့လူဒဏ်မှုကအဓိကအခရာကြပါတယ်
ပြည်သူမှပြည်သူလူထမ်းပေးမှုကြောင့်သာပြည်သူပေါင်း3သိန်းနီးပါးအတွက်ကူညီနိုင်ခဲ့တယ်လို့ဒေါ်တင်တင်ညိုကဆက်ပြောပါတယ်။အာဏာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံမှာစစ်ဘေးရှောင်ပြည်သူ 1.5 သန်းကျော်ရှိနေပါတယ်။အဲ့ဒီအထဲမှာတော့သခိုင်းတိုင်းတဲကစစ်ဘေးရှောင်ပြည်သူ 6.6 သိန်းကျော်ကလူသားချင်းစာနာမှုအကူအညီအလိုအပ်ဆုံးနဲ့ဒုတိယအခက်ခဲဆုံးကတော့မကွေးတိုင်းဖြစ်တယ်လို့ BNI ရဲ့သုတေသနစာတမ်းကဆိုပါတယ်။နိုင်ငံတကာအနေနဲ့နေဆက်ဖြတ်ကျော်အကူအညီပေးရေးတွေကိုလှုံ့ဆော်ရမှာအမျိုးသားညီညွတ်ရေးအစိုးရ NUG ဒေသခံတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းအားစုတွေနဲ့တကွဒေသအတွင်းမှာရှိတဲ့အရေးပတ်အဖွဲ့အစည်းတွေနဲ့ပါချိတ်ဆက်ညှိနှိုင်းပြီးဆွေးနွေးအပြေရှာလှုံ့ဆော်ကြဖို့ BNI ကအကြံပြုထားပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
လွယ်ကော်မြို့ရှိနွားလဝိုးရွာမှာစစ်ကောင်စီကအင်အားလုံးရင်နဲ့ဆက်တိုက်စစ်ကြောင်းထိုးလာတာကြောင့်ဒေသခံရွာသားတွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။တံဖြူစရက်မြို့နယ်မှာ KNLA နဲ့ဝဲကလီလက်ကျည်ရဲကြောင်းကစစ်တပ်တပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေထဲစစ်ကောင်စီတပ်ကတပ်ခွဲမှုအပါအဝင်၄ရောက်တိုက်ဆုံးခဲ့ပါတယ်။
တော်ရရှင်တွေကနားဆင်နေကြရတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ဘေးဒုက္ခတွေကိုအပတ်စဉ်တိုင်းရင်းသတင်းလွှာမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှုံပြပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါရဲ့နောက်ဆက်တွဲကရက်2021ဆေးရနာသိမ့်မှုနဲ့လူမှုစီးပွားအခြေအနေတွေမတိမငြိမ်ဖြစ်နေတာကြောင့်အလုတ်ဈေးကွက်ဟာဆက်လက်ထိခိုက်နေတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကပြောကြားလိုက်ပါတယ်။အလုတ်ကရရှိနှုန်းအရေးအသွေးနဲ့ကုန်ထုတ်စွမ်းအားဆက်လက်ကျဆင်းနေတာမှာအထိခိုက်ဆုံးကအမျိုးသမီးတွေဖြစ်တယ်လို့ ILO ကဒီကနေ့ဇူလိုင်28ရက်နေ့စွဲနဲ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်။အလုတ်သမားအများပြားရှေ့ပါဆက်ဖြစ်မလဲဆိုတာမေးရမှုတွေနဲ့ရင်ဆိုင်နေရတာနဲ့အတူမြန်မာနိုင်ငံရဲ့အလုတ်ကန်အခြေအနေဟာဆက်လက်ထိခိုက်နေပြီးစိန်ခေါ်မှုတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံဆိုင်ရာ ILO ရဲ့ဆက်ဆံရေးအရာရှိကလည်းထုတ်ပြန်ချက်မှာပြောကြားထားပါတယ်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားစစ်ပြေငြိမ်းခဲ့တာအနှစ်80ပြည့်အထိအမှတ်အခမ်းအနားကိုတောင်ကိုရီးယားနိုင်ငံမှဒီကနေ့ကျင်းပပါရယ်ကိုရီးယားစစ်ပွဲမှကူညီတိုက်ပွဲဝင်ပေးခဲ့ကြတဲ့ American, Britain, Australia, New Zealand စတဲ့မဟာမိတ်နိုင်ငံတွေကစစ်မှုထမ်းအောင်ကြီးတွေကိုအဓိကဖိတ်ကြားပြီးတော့အထိအမှတ်အခမ်းအနားကိုကျင်းပပါရယ်စစ်ပွဲတွင်မှတည်ဆုံခဲ့ကြသူတွေကိုအောက်မိခဲ့ပြီးမိတ်ဆွေနိုင်ငံတွေကူညီစိတ်တိုက်ပေးခဲ့ကြလို့တောင်ကိုရီးယားနိုင်ငံဟာအခုလက်ရှိမှာအာရှမှာတာယာဝါပြောတဲ့နိုင်ငံတစ်ခုအဖြစ်နဲ့ရပ်တည်နေတာဖြစ်တယ်ဆိုတာကိုအဓိကမိမောင်းထိုးပြသခဲ့ပါရယ်မြောက်ကိုရီးယားမှာတော့အောင်ပွဲခံတဲ့နေလို့ဆိုပြီးတော့အခမ်းအနားတွေကိုကျင်းပပါရယ်အထိတ်မှတ်ပွဲတစ်ခုဖြစ်တဲ့ဒီမြောက်ကိုရီးယားနိုင်ငံထုတ်လက်နက်တွေပြသတဲ့ပွဲမှာတော့ကုလသမဂ္ဂကတားမြစ်ထားတဲ့မဆောက်တုံးအပါအဝင်လက်နက်တွေကိုပြသခဲ့ပါရယ်ဒီပွဲကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်နဲ့အတူရုရှားကာကွယ်ရေးဝန်ကြီးဆာဂေရှွိုင်ဂူနဲ့အတူတက်ရောက်ပါရယ်တခါတရုတ်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးပါတဲ့တရုတ်အစိုးရကိုယ်စားလှယ်အဖွဲ့လဲမြောက်ကိုရီးယားနိုင်ငံကအခမ်းအနားကိုတက်ရောက်ခဲ့ပါရယ်အာဖရိကတိုက်နောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာစစ်သားတစ်ဖွဲ့ကဒီသမ္မတကိုဖြုတ်ချပြီးအာဏာသိမ်းလိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်ကုလသမဂ္ဂနဲ့အမေရိကန်တို့ကသမ္မတကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါရဲ့ရှင်
။ကျေးဇူးပါမဆုမြတ်မှုရေ အခုလိုသတင်းအကျဉ်းချုပ်ပြီးမှာတော့ VOE ရဲ့ချက်တာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်မှုကအလိမ္မာပါ။စပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်ကန်ချန်နဲ့ Helen Cordiano ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.